Welcome to the Voice of America in Burmese.
လာပါရှင်ဗီအိုအမေရိကန်တန်ရ2019ခုနှစ်အောက်တိုဘာလ19ရက်စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51ပထမနိုင်ဝက်မှလိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုမအေးသနာကျော်နဲ့ကျွန်မနန်းလာလို့ပြောပြမှာပါ။ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးအဆုံးဖြတ်ပေးဖို့ဗြိတိန်လွှတ်တော်ကဒီကနေ့ပဲရွှေ့ဆိုင်းလိုက်တဲ့အတွက်ဒီလကောင်နောက်ဆုံးထားခွဲထွက်ရေးအစီအစဉ်လည်းမရေမရာဖြစ်သွားပါတယ်။မက္ကဆီကိုရဲတပ်ဖွဲ့နဲ့မွေးရခိုင်သားတွေအပြန်အလှန်ပစ်ခတ်မှုအတွင်းမက္ကဆီကိုမွေးရရာဇာရဲသားဖြစ်သူကိုလွှတ်ပေးခဲ့တဲ့လို့ရအပေါ်မက္ကဆီကိုသမ္မတကခုခံကာကွယ်ပြောဆိုနေပါတယ်။တရမာလူတပ်မှုကျူးလွန်ခဲ့သူအဖြစ်တန်ရရှိခံရပြီးတော့အခြားအမှုတစ်ခုနဲ့ဟောင်ကောင်မှာထင်းထင်းခံရတာကတိုင်ဝမ်အစိုးရအာဏာပိုင်တွေစီသွားပြီးအဖမ်းခံမှုဆန္ဒရှိပါတယ်လို့ပြောပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်။
အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနဲ့နယ်စပ်ထိုင်းနိုင်ငံဘက်ကမဲဆောက်မြို့မှာဘတ်ငွေတန်း1000ကျော်တန်တဲ့မူရစ်ဆေးတံခွဲကိုဖမ်းမိတာဟာအရေးအတွက်စံချိန်အမြင့်ဆုံးဖမ်းမိခဲ့တာဖြစ်တယ်လို့ဆိုပါတယ
်။နယ်စပ်ဘက်မှာစစ်ဆေးကိန်းမရှိဘူး။ဒီကကြားလို့အဘကရီရဝင်လာ။အားလားနဲ့ပတ်သက်ပြီးဒီမဲဆောက်မှာ
မြန်မာဘက်ကစစ်ဆေးရေးခဲ့အရာရှိရဲ့ပြောပြချက်နဲ့တူနာဆင်ရမှာပါ။တခါဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ဟာသူ့နဲ့ဥရောပသမဂ္ဂတို့လက်မှတ်ထိုးခဲ့ကြတဲ့ Brexit နှုတ်ထွက်ရေးသဘောတူစာချုပ်နဲ့ပတ်သက်လို့လွှတ်တော်အမတ်တွေကိုအသေးအံစီယုံနေရပါတယ်။ဤချက်မှာတော့ရှေးဟောင်းဆက်မှုဆောင်တခုကိုတူဖို့တွေ့ရှိခဲ့ပါတယ်။နောက်ပိုင်းမှာမြန်မာတခွင်အစီအစဉ်နဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေလည်းနာဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မအေးသနာကျော်တို့ကပြောပြပေးပါမယ်ရှင်။
ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးအဆုံးအမြတ်ပေးဖို့ဗြိတိန်လွှတ်တော်ကဒီကနေ့ပဲရွှေ့ဆိုင်းလိုက်တဲ့အတွက်ဒီလကုံနောက်ဆုံးထားခွဲထွက်ရေးအစီအစဉ်လည်းမရေမရာဖြစ်သွားပါတယ်။ဗြိတိန်ခွဲထွက်ရေးအတွက်ဝန်ကြီးချုပ် Boris Johnson က EU နဲ့ညှိနှိုင်းရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုနိုင်ရေးဗြိတိန်လွှတ်တော်မှဒီကနေ့အရေးပေါ်ညှိလာခံကျင်းပပြီးတော့အခြေအတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်၆ခါမဲ322မဲ၊ကန့်ကွက်မဲ306မဲနဲ့ဥပဒေအဖြစ်လွှတ်တော်ကအတည်ပြုတဲ့အချိန်ထိရွှေ့ဆိုင်းထားဖို့ဆုံးဖြတ်လိုက်တာပါ။လွှတ်တော်ရဲ့ဆုံးဖြတ်ချက်ကြောင့်တတ်မှတ်ရမှာခွဲထွက်ဖို့မဖြစ်နိုင်တော့တဲ့အတွက်ရက်ထပ်တော့ဖို့ EU ကိုဝန်ကြီးချုပ်ဂျွန်ဆန်ကတောင်းခံရတော့မှာပါဒီကနေ့လွှတ်တော်အစည်းအဝေးကျင်းပဖို့အတွက်နှစ်ပေါင်း38နှစ်အတွင်းပထမဆုံးအကြိမ်ဖြစ်စနေနေ့မှာဗြိတိန်လွှတ်တော်အစည်းအဝေးကိုထူးထူးခြားခြားခေါ်ယူကျင်းပတာလည်းဖြစ်ပါတယ် EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးအတွက်လူမှုဆန္ဒခံယူပွဲကျင်းပခဲ့တာမှာ၆ခံမဲ52ရာခိုင်နှုန်းနဲ့ကန့်ကွက်မဲ48ရာခိုင်နှုန်းနဲ့လုံခဲ့တဲ့၃နှစ်ကျော်ကအတည်ပြုခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ်ဂျွန်ဆန်ကတော့ခွဲထွက်ရေးသဘောတူညီမှုနဲ့ပတ်သက်လို့ဥရောပသမဂ္ဂနဲ့ဘယ်လ်ဂျမ်နိုင်ငံဘရပ်ဆဲလ်မြို့မှာကြာရာပတိနေ့ကရရှိခဲ့တဲ့သူ့ရဲ့အစည်းအဝေးကိုဗြိတိန်လွှတ်တော်ကထောက်ခံအတည်ပြုဖို့မျှော်လင့်ထားခဲ့တာဖြစ်ပါတယ်မစ္စတာဂျွန်ဆန်ရဲ့အစီအစဉ်ကိုဒီကနေ့လွှတ်တော်မှာအပြန်အလှန်ဆွေးနွေးညှင်းခေါ်ပြတဲ့အချိန်မှာတော့ EU နဲ့နောက်ဆုံးရထားတဲ့ဗြိတိန်ခွဲထွက်ရေးသဘောတူညီမှုကိုမဲပေးဖို့ကနအူကအစီအစဉ်ထားခဲ့ကြတာလည်းဖြစ်ပါတယ
်တောင်ဆူဒန်နိုင်ငံမှာအတိုက်ခံခေါင်းဆောင် React Matter ဒီကနေ့စနေနေ့မှာပဲနိုင်ငံကိုပြန်ရောက်လာခဲ့ပါတယ်သူကမြန်မာအစိုးရဖွဲ့ဖို့အတွက်သမ္မတ Salva Kiir နဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်လုံခဲ့တဲ့နှစ်ကလက်မှတ်ရေးထိုးခဲ့တဲ့ငញ្ញရေးသဘောတူညီချက်အရသူတို့ခေါင်းဆောင်နှစ်ဦးအပိသက်သဘောတူညီမှုရေးဆွဲဖို့အချိန်ကတလားတောင်မရှိတော့ပါဘူး။တောင်ဆူဒန်ကဆူဒန်နိုင်ငံကနေပြီး2011ခုနှစ်မှာခွဲထွက်ခဲ့ပြီးတော့2013ခုနှစ်နောက်ပိုင်းမှာတော့ဒီသမ္မတနဲ့အတိုက်ခံခေါင်းဆောင်ကြားပါဝါအားပြိုင်မှုကြောင့်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။တိုက်ပွဲတွေကြောင့်တောင်ဆူဒန်ပြည်သူပြည်သားသိမ်းပေါင်းများစွာတိတ်ဆုံးခဲ့ရပြီးတော့လူသန်းပေါင်းများစွာအုံအင်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။အတိုက်ခံကောင်းဆောင်မတ်ချက်ကအခုနိုင်ငံကိုပြန်လာတာကသူ့ရဲ့လုံခြုံရေးအတွက်အာမခံချက်ရယူပြီးတော့မှပြန်ရောက်လာတာဖြစ်ပါတယ်။ညမောင်းအစိုးရရဲ့ဂျားပြက်အစိုးရမှာခန့်အပ်ဖို့စီစဉ်ထားတဲ့ဒုသမ္မတ၅ဦးထဲမှာတော့မစ္စတာမတ်ချာကတဦးဖြစ်နေပါဝင်မှာဖြစ်ပါတယ်ရှင်
။မက္ကဆီကိုရဲတပ်ဖွဲ့နဲ့မွေးရခိုင်သားတွေအပြန်အလှန်ပစ်ခတ်မှုအတွင်းမက္ကဆီကိုမွေးရရာဇာ El Chapo Guzman ရဲ့သားဖြစ်သူကိုလွှတ်ပေးခဲ့တယ်လို့ရပေါ်မက္ကဆီကိုသမ္မတ Andrea Manuel Lopez Obrador ကကာကွယ်ပြောဆိုပါတယ်။ El Chapo ရဲ့သားကိုမက္ကဆီကိုလုံခြုံရေးတပ်ဖွဲ့တွေဖမ်းဖို့ကြိုးစားရင်းမွေးရခိုင်သားတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတဲ့လူဦးရေ၈သိန်းကျော်ရှိတဲ့ကူလီဂန်မျိုးကလမ်းတွေကိုတောက်ကြနေကစပြီးတော့အခုချိန်လေးပိတ်ဆို့ထားတာပါ။ကြာရပတိနေ့ကပစ်ခတ်မှုမှာလူရှိဦးထက်မနေသေးဆုံးခဲ့ပါတယ်။ဒီဖြစ်ရဟာလုံခြုံရေးတပ်ဖွဲ့နဲ့မွေရခိုင်သားတွေကြားသတင်းတပတ်အတွင်း၃ချိန်မြောက်သွေးထွက်တန်ရုံပစ်ခတ်မှုလည်းဖြစ်ပါတယ်။ဒီဖြစ်ရကြောင့်အင်အားသုံးဖြည့်ရှင်တာကိုရှောင်ရှားပြီးတော့လူမှုရေးပြဿနာကိုအာရုံစိုက်တဲ့သမ္မတအိုဘရဒိုရဲ့လူမှုဝါဒအပေါ်မေးခွန်းထုတ်စရာတွေဖြစ်လာပါတယ်။ကုစမန်ကိုဖမ်းမိပြီးမှပြန်လုပေးလိုက်တဲ့အတွက်မက္ကဆီကိုလုံခြုံရေးတပ်ဖွဲ့အပေါ်ဝေဖန်မှုတွေလည်းကြကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။ကူလီဂန်မျိုးကိုအစိုးရကအုပ်ချုပ်တာမဟုတ်ပဲမွေရခိုင်သားတွေကစီမံအုပ်ချုပ်နေတဲ့ပုံစံမျိုးဖြစ်နေပြီဆိုပြီးတော့လည်းပြောဆိုကြတာပါ မီချိုကန်ပီနယ်မှာလည်းပြီးခဲ့တဲ့တနင်္လာနေ့ကမွေခိုင်းသားတွေခြုံကိုတက်ခဲ့ခဲ့တာကြောင့်ရဲတပ်သား73ဦးထပ်မံတိစုံခဲ့ရပါတယ်။ဒီဖြစ်အပြီးနောက်တနေ့မှာတော့ကိုက်ရက်ဂူရီโซပီနယ်မှာမွေခိုင်းသားတွေရဲ့အပြန်လည်ပြစ်ခတ်မှုကြောင့်လုံခြုံရေးတပ်သား2ဦးတိစုံပြီးတော့တနတ်သမားဖက်က14ဦးတိစုံခဲ့တာပါ။စီနိုလာမွေစေဝါကိုင်းရဲ့ထိတ်တန့်ကောင်းဆောင်ဖြစ်တဲ့အယ်ချာပိုဂူစမန်ကိုတော့ကိုကင်းဘိန်းဖြူနဲ့ဆေးကြောက်တန်ချိန်ပေါင်းများစွာကိုမောင်းခိုးတင်ရွှဲမှုနဲ့ပြစ်မှုထင်ရှားတဲ့အတွက်အမေရိကန်မှာထောင်နဲ့တက်ကြခံနေရတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှိကျန်နိုင်ငံဟာပြည်နယ်ကဘလီမှာတောက်ချန်တွေကဝိပြုဆူတောင်းချိန်အတွင်းဖောက်ခွဲတိုက်ခိုက်မှုကြောင့်လူ69မကသေဆုံးသွားပြီးတော့ဒီကနေ့မှာတော့အပြည့်အစည်းပုံအောင်မှာရုပ်လောင်းတွေထက်ပြီးတော့စာတွေ့ဖို့အတွက်ရက်တက်ဖော်ရယ်တွေနဲ့ဒေသခံတွေလှုံ့ဆော်နေကြပါတယ်။ဟတ်စကာမီနာခရိုင်ကဂျော်ဒါဝါမြို့နယ်ဘလီထဲမှာလာပြီးတော့ဘုံထောင်ထားတာဖြစ်ပါတယ်။ဖောက်ခွဲချိန်မှာဗလီအပြည့်ဝိပြုဆူတောင်းသူ150လောက်ရှိတယ်လို့ပြည်နယ်ကောင်စီအဖွဲ့ဝင်ရှော်ရက်ကာဒရီကပြောပါတယ်။ကလေးတွေတက်ကြီးရွယ်တွေအပါဝင်အခုရထားတဲ့ရုပ်လောင်း69လောင်းကိုတော့တက်ဆိုင်ရမိသားစုတွေစီကိုပြန်ပြီးတော့ပေးထားပြီးသွားပါပြီ။အပြိုအပြက်ပုံအောင်မှာရုပ်လောင်းတွေထပ်ပြီးတော့ရှိနေနိုင်သေးတယ်လို့မစ္စတာကာဒရီကဆိုပါတယ်။တောက်ချနေတဲ့တွင်တွေမှာတော့အသေးဆုံးသူ62ဦးရှိပြီးတော့လူ50လောက်တန်းရာရတယ်လို့အစပိုင်းမှာပြောတာပါ။ဒီတိုက်ခိုက်မှုကိုဘယ်သူကလုပ်တာလဲဆိုတာတာဝန်ယူပြီးတော့ထုတ်ပေါ်ပြောကြားလာတာမျိုးမရှိသေးပါဘူး။အစိုးရကတော့တာလီဘန်သဘုံတွေကိုဆွဆွဲထားပြီးတော့တာလီဘန်အဖွဲ့ပြောရေးဆိုဝင်ရှိသူကတော့ဒီတိုက်ခိုက်မှုကိုသူတို့မလုပ်ဘူးလို့ညင်းထားပါတယ်။အခုလိုမျိုးအေဂျင်စုဝေးပြီးတော့ဝတ်ပြုစုတောင်းချိန်မှာတိုက်ခိုက်မှုလုပ်တာမျိုးကခွင့်လွှတ်နိုင်စရာမရှိဘူးလို့အာဖဂန်နိုင်ငံသားတွေအနေနဲ့လုံခြုံဘေးကင်းစွာနဲ့နေထိုင်အသက်ရှင်ခွင့်ဝတ်ပြုစုတောင်းခွင့်ရှိကိုရှိရပါမယ်ဆိုတော့အမေရိကန်တမ်မတ်ကြီးဂျွန်အာဘက်စ်က Twitter လူမှုကွန်ရက်မှာရေးထားပါတယ်။ပါကစ္စတန်နဲ့နေချင်းထိစပ်နေတဲ့တိုက်ခိုက်မှုဖြစ်ပွားရာနာဂါဟာပြည်နယ်ရဲ့တချို့ဒေသတွေမှာကတာလီဘန်အဖွဲ့တွေနဲ့ IS Islamic State တွေကြီးလှုပ်ရှားနေကြတာဖြစ်ပါတယ်။ဇူလိုင်လကစပြီးတော့စက်တင်ဘာလအထိဆိုရင်အာဖဂန်နိုင်ငံကစီးရီးပိပခါတွေကြောင့်လူပေါင်း4000ကျော်တေဆုံးခဲ့ရပြီးဖြစ်ပြီးတော့သမရကဒီကုလသမဂ္ဂကပြောထားပြီးတော့ဒီတိုက်ခိုက်မှုကနောက်ဆုံးဖြစ်တဲ့သွေးထက်သန်ရုံမှုဖြစ်ပါတယ်ရှင်။တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9300ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းကနေစနေနေ့ညဘက်သတင်းတွေကိုတင်ပြနေပါတယ်တိုင်ဝမ်မှာလူသက်မှုကျူးလွန်ခဲ့သူအဖြစ်တန်ရရှိခံထားရပြီးတော့အခြားအမှုတစ်ခုနဲ့ဟောင်ကောင်မှာထိန်းသိမ်းခံထားရသူကတိုင်ဝမ်အစိုးရအာဏာပိုင်တွေစီသွားပြီးတော့အဖမ်းခံဖို့ဆန္ဒရှိပါတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောပါတယ်။ချုံတိုကီးဟာသူအဖမ်းခံရနိုင်ရေးအကူအညီပေးပါလို့ရေးသားပေးပို့လာတဲ့စာကိုလက်ခံရရှိခဲ့တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကိစ္စကိုဟောင်ကောင်အစိုးရအနေနဲ့တက်ကြွစွာဆက်ပြီးဆောင်ရွက်သွားမယ်လို့သတင်းထောက်တွေကိုဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့နှစ်ကတိုင်ဝမ်ကျွန်းကိုခီးထွက်ခဲ့တဲ့အချိန်မှာအတူပါတဲ့ချစ်သူမိန်းကလေးကိုတတ်ဖြတ်ခဲ့ကြောင်းဆွတ်ဆွဲခံရတဲ့ချန်းကိုတိုင်ဝမ်အာဏာပိုင်တွေကအလိုရှိနေတာပါ။ဒါပေမဲ့လည်းပြစ်မှုကျူးလွန်ခဲ့တဲ့တိုင်းပြည်ကိုတရားခံလွှဲပြောင်းပရေးဆိုင်ရာသဘောတူညီမှုရှိမထားတဲ့အတွက်ချန်းကိုတိုင်ဝမ်မှာတရားရင်ဆိုင်ရေးလွှဲပြောင်းမပေးခဲ့ပါဘူး။ငွေမဲခွာချမှုနဲ့တာချန်းကိုဟောင်ကောင်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပြီးတော့ဒီသတင်းမှာတဲမှာချုပ်ရပြစ်လို့လုပေးရတော့မှာဖြစ်ပါတယ်။ရာဇဝမှုကျူးလွန်ထားသူအဖြစ်ဆွတ်ဆွဲခံရတဲ့သူတွေကိုလွှဲပြောင်းပရေးဆိုင်ရာဥပဒေမှာရှိတဲ့ဟာကွက်တွေကိုပြင်ဆင်ခြင်းနဲ့အဓိကအကြောင်းရင်းတွေထဲမှာချန်းလိုဖျက်မျိုးလက်တစ်ခုအပါဝင်ဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်းကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီမူချမ်းကိုဆွေးနွေးနိုင်ရင်လွှတ်တော်မှာတင်သွင်းခဲ့တာကြောင့်တရုတ်ကွန်မြူနတီအစိုးရစီလွှဲပြောင်းပြီးတော့တရားရင်ဆိုင်ဖို့မလိုလားကြတဲ့ဟောင်ကောင်မှာရုံးပရက်ဆန္ဒပြပွဲတွေလရနေချီအကြီးအကျယ်ပေါ်ပေါက်လာတာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်အောင်စုနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ရှိနေတဲ့ပူးပေါင်းမှုတွေကိုဖြေရှင်းဖို့အတွက်တရုတ်ကနိုင်ငံကအမေရိကန်နဲ့ပူးပေါင်းပြီးတော့လောက်ကင်သွားပါမယ်ဆိုပြီးတော့တရုတ်ဒုတိယဝန်ကြီးချုပ်လူဟီကပြောပါတယ်။တရုတ်နိုင်ငံနဲ့အမေရိကန်ပြည်အောင်စုကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲကိုရန်တက်နိုင်မယ်ဆိုရင်တော့ကမ္ဘာကြီးအတွက်အကျိုးများစေနိုင်မယ်လို့လည်းသူကဆိုပါတယ်။နိုင်ငံခြားကုန်သွယ်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းရရှိပုံမှာလဲတိုးတက်မှုတွေတည်တည်တသာရှိထားတယ်ဆိုပြီးတော့တရုတ်နိုင်ငံကိုစားပြုကုန်သွယ်ရေးညှိနှိုင်းရေးမှုလဲဖြစ်တဲ့မစ္စတာလူးကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အရင်တစ်ပတ်မှာတွေ့ဆုံဆွေးနွေးမှုလုပ်ခဲ့ပြီးတော့ပထမဦးဆုံးမှတ်ချက်ပေးတဲ့အနေနဲ့ပဲဒီကနေ့ပဲပြောသွားခဲ့တာပါသဘောတူညီချက်လက်မှတ်ရေးထိုးဖို့အရေးကြီးတဲ့အခြေခံချက်တွေကိုရေးဆွဲပြီးပြီလို့မစ္စတာလူးကဆိုပါတယ်။ဒီအောက်တိုဘာ17ရက်နေ့မှာဆွေးနွေးမှုပြီးသွားတော့လေသူတို့သဘောတူညီချက်တချို့ရထားပြီးပြီလို့သမ္မတထရမ့်ကကြေညာခဲ့ပါတယ်။ဒီသဘောတူညီချက်မှာအမေရိကန်ရဲ့လေယာဉ်စိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်ကတွန်းမြင်ဝယ်ယူရင်းနဲ့ညာနာပစ္စည်းပိုင်ဆိုင်မှုအကာအကွယ်ပေးဖို့တွေပါဝင်ပြီးတော့အသေးစိတ်တော့ပြောမထားပါဘူး။ သမ္မတထရမ့်ကတော့လောလောဆယ်မှာတရုတ်သွင်းကုန်တွေပေါ်မှာအခွန်တိုးမြှင့်ကောက်ခံထားတာကိုစိုင်းထားပေးပါတယ်။ဒီဇင်ဘာလအတွက်စီစဉ်ထားတဲ့နောက်ထပ်အခွန်တိုးကောက်မယ့်ကိစ္စကိုလည်းဘာမှမပြောသေးပါဘူး။ရှေ့လောက်မှာကျင်းပဖို့ရှိတဲ့ APEC အာရှနဲ့ Pacific ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးဆွေးနွေးပွဲမှာတရုတ်သမ္မတရှီဂျင်ပင်နဲ့သဘောတူလက်မှတ်ရထိုးနိုင်ဖို့မျှော်လင့်ထားတယ်လို့သမ္မတထရမ့်ကအရင်တစ်ပတ်ကပဲပြောထားပါတယ်ရှင်။
တောင်ကိုရီးယားဆိုင်ရာအမေရိကန်တန်အမတ်ရဲ့ခြံဝန်းထက်ကိုတောင်ကိုရီးယားဆန္ဒပြသူ20လောက်တောက်ချာနေကကျူးကျော်ဝင်ရောက်ခဲ့ကြတဲ့အတွက်တန်တမန်တွေရဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ဆောင်ရွက်ပေးဖို့အမေရိကန်တာဝန်ရှိသူတွေတောင်းဆိုလာပါတယ်။အွန်လိုင်းပေါ်မှာတွေ့ရတဲ့ဗီဒီယိုထဲမှာတော့လူငယ်အုပ်စုတစုကဆန္ဒပြကျူးကျော်တန်တွေအော်ဟစ်ပြီးတော့ဆိုးမျိုးလေကတန်အမတ်ဟယ်ရီဟဲရစ်ရဲ့အုပ်တိုင်းခြံစီရိုးဘော်ကိုလေကားထောင်ပြီးတော့ကျော်ဝင်ခဲ့ကြတာကိုတွေ့ရပါတယ်။ခြံဝန်းကျော်ပြီးတော့တန်အမတ်ရဲ့အိမ်ထဲအသင်းဝင်ဖို့ကြိုးစားခဲ့ကြတဲ့ဆန္ဒပြသူတွေကတော့တောင်ကိုရီးယားရဲတွေကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဆန္ဒပြတဲ့သူတို့ကိုင်ဆောင်ထားတဲ့ဆရာနေမှာတော့တန်အမတ်ဟယ်ရစ်ကိုကိုရီးယားကနေထွက်ခွာသွားဖို့တောင်းဆိုထားတယ်လို့အမေရိကန်တပ်ဖွဲ့ကတွေကလည်းပြပကကျူးကျော်သူတွေအဖြစ်ဖော်ပြထားတာဖြစ်ပါတယ
်ရုရှားနိုင်ငံစိုက်ဘေးရီးယားတောင်ပိုင်းကခရနိုယက်စ်မြို့နယ်မိုင်တရာလောက်မှာရှိတဲ့ရွှေရင်တဲကမိုင်းတွင်းရေကတာပြိုကျသွားခဲ့လို့အနည်းဆုံးလူ73ဦးသေဆုံးခဲ့ကြောင်းရုရှားသတင်းဌာနတွေမှာဖော်ပြနေကြပါတယ်မိုးသေးသေးထန်ထန်ရွာသွန်းခဲ့တာကြောင့်ရေကတာကျိုးကျသွားခဲ့ပြီးတော့တပ်တူတွင်အလုသမားတွေနေထိုင်နေတဲ့အိမ်လေးတွေရေတိုက်စားပြီးတော့မျောပါသွားတဲ့အကြောင်းဒေသခံအများကြီးတွေကိုကိုးကားပြီးတော့ရုရှားပုတ်ကလစ်ကသတင်းဌာန Interfax မှာရေးသားထားပါတယ်ရှင
်
စနေညထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့မဲ့ဧသနာကျော်တို့ပြောပြပေးခဲ့ကြတာပါရှင်။အခုထိပ်တန်းရောက်နေတဲ့သတင်းလွှာတွေကိုဇက်တိုက်နားဆင်ရပါမယ်။ထိုင်းမြန်မာနယ်စပ်မှာမဲဆောက်မြို့ကနေအထွက်ကုန်ကားတစ်စီးမှာကာလတံပိုးဘတ်ငွေတန်1000ကျော်ရှိတဲ့ ICE လို့ခေါ်တဲ့မူရစ်ဆေးတံတန်းခွဲကိုမဲဆောက်မြို့ဟွေရဦးနယ်စပ်စစ်ဆေးရေးဂိတ်အမှတ်346မှာမနေ့အောက်တိုဘာလ18ရက်နေ့ကဖမ်းဆီးရမိခဲ့ပါတယ်။ဒါဟာမဲဆောက်မြို့နယ်ထဲမှာအရေးအတွက်အများဆုံးဖမ်းဆီးနိုင်ခဲ့တာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့နယ်ကနေအထွက်ဟွေရအူစစ်စေးဂိတ်မှာဖမ်းမိခဲ့တဲ့ ICE လို့ခေါ်တဲ့မူရစ်ဆေးဝါး1500ကီလိုဂရမ်ဟာမဲဆောက်မြို့နယ်အတွင်းမှာအရေးအတွက်အများဆုံးဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်။ကာလာတန်ဘိုဘန်ငွေတန်ပေါင်း1000ကျော်တန်ဘိုးရှိတဲ့ICE မူရစ်ဆေးဝါးအထုပ်ပေါင်း1500ကိုနှစ်စီးတွဲကုန်တင်ကားကြီးရဲ့တန်ပေါင်းတွေမှာအံဝက်တွေလုပ်ပြီးတည်ဆောင်လာခဲ့ကြတာပါစစ်စေးရေးခိတ်ကရဲရရှိကတော့အခုလိုပြောသွားပါတယ်တရားခဏ်တွေကတော့ဒီမူရစ်ဆေးဝါးတွေပါလာတာကိုသူတို့ဘာမှမသိပါဘူးဆိုပြီးပထမပိုင်းမှာညင်းဆိုပါတယ်တက်တဲ့အခိုင်အမာနဲ့ဖြစ်နေတဲ့အတွက်သူတို့ညင်းလို့တော့မရတော့ပါဘူးဒါကမဲဆောက်မှာအများဆုံးဖမ်းမိတာဖြစ်ပါတယ်။သူတို့ကိုမူရစ်ဆေးဝါးတွေတဲဆောင်လာတဲ့နေရာကိုခေါ်သွားပြီးစစ်ဆေးတဲ့အခါမှာတော့ဒီမူရစ်ဆေးဝါးတွေကိုလူ20ခန့်ကတဲဆောင်လာတာဆိုတာကိုဝန်ခံထွက်ဆိုကြပါတယ်ဆိုပြီးပြောသွားပါတယ်။မူရစ်ဆေးဝါးတွေအခုလိုမျိုးတံခွဲလောက်ဖမ်းမိတဲ့အတွက်နယ်စပ်မှာစစ်ဆေးရေးဂိတ်တွေတိုးချက်ချထားလိုက်ပြီးဖြစ်တဲ့အကြောင်းမဲဆောက်မျိုးကကားဂိတ်တွေမှာတာဝန်ယူနေတဲ့မြန်မာနိုင်ငံသားလုံခြုံရေးဝန်ထမ်းတဦးကလည်းအခုလိုပြောပြပါတယ်။
တော်လည်းသားပါမှာစိတ်ဖြစ်မရှိဘူးဒီခါကျတော့အဘကရီရဝင်လာအားလားနဲ့ပတ်သက်ပြီးဒီနေတော့မှာဖန်စီစစ်စစ်မှုပုံများလာတယ်စစ်စစ်ဂိတ်တွေပူပူပြီးစိတ်လာတော့ဟိုစားအဲကျွန်တော်အမှားလို့ပြောမှဆိုတော့ကြားပြက်ဂိတ်တွေတော့ဒီမဲ့ဟိုစစ်စစ်ဂိတ်တွေတရပြစစ်စစ်ဂိတ်တွေအဲ့လိုဂိတ်တွေပေါ်လာတယ
်အခုမူရစ်ဆေးဝါးတွေအဓိကတည်ဆောင်လာတဲ့ဖော်ဖရမြို့နယ်ဟာမြန်မာပြည်ဘက်ချမ်းဝလီကျေးရွာနဲ့ဆိုရင်3ကီလိုလောက်ပဲကွာဝေးတယ်လို့ဆိုပါတယ်
သမားဒီနယ်ဘလောက်နီးစက်လဲဆိုဖောက်ဖောက်မြို့နယ်ကမြဝတီမြို့နယ်ဝလေးကြီးပါဘောဟုတ်ပါနဲ့ဆို3ကီလိုဆို4ကီလိုလာပါဘယ်ဘက်မှာဆိုလို့ရှိရင်ဒီတရားကြတော့ဒီစီစတာတရားကြီးစီအောင်တရားအဲ့မှာကကျွန်တော်ဒီကောင်ရလောက်သားတွေစီရန်လောက်သမားတွေစာကြီးအလောက်သမားတွေရှိတယ
်ဖန်စီခံနိုင်ရတဲ့ထိုင်းနိုင်ငံသားကားမောင်းသမား2ဦးကိုတော့ဖောက်ဖရမြို့နယ်ထဲကနေဆက်တောလန်းကိုခေါ်သွားခဲ့ပြီးမူရစ်ဆေးဝါးသမားတွေမူရစ်ဆေးဝါးတွေကိုတဲဆောင်လာတဲ့လမ်းကြောင်းတွေကိုပြသခိုင်းပြီးဆက်လက်စစ်ဆေးမှုတွေလုပ်ဆောင်နေပါတယ်မူရစ်ဆေးဝါးတွေကိုလူ20ခန့်တည်ဆောင်လာခဲ့ကြတာဆိုပြီးအော်တိုဘာလ19ရက်နေ့ကတော့တက္ကရာရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပြီးအမှုနဲ့ပတ်သက်နေသူတွေကိုဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ကားမောင်းလာသူနဲ့အဖော်တဦးဟာထိုင်းနိုင်ငံသားတွေဖြစ်ပြီးမူရစ်မောင်ကိုသမားတွေကသူတို့ကိုတည်ဆောင်ကအဖြစ် တူကိုဘန်းငွေတသိန်းစီပေးပြီးတည်ဆောင်ခန်းခဲ့တာဆိုပြီးဝန်ခံခဲ့ပါတယ်။အခုဖမ်းမိခဲ့တဲ့မူရစေးဝါးတွေဟာထိုင်းမြန်မာနယ်စပ်တက်ခရိုင်ဖော်ဖရမြို့နယ်ထိုင်းဖတ္တနာကျေးရွာအုပ်စု15အနီးကနယ်စပ်လမ်းကနေကုန်တင်ကားနဲ့တင်ဆောင်လာခဲ့ကြတယ်လို့လည်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းသတင်းတချို့မှာတော့မြန်မာနိုင်ငံဘက်ကလာတယ်ဆိုပြီးရေးသားထားပေမဲ့ထိုင်းရဲတွေကတော့ဒီကိစ္စနဲ့ပတ်သက်လို့တိတိကျကျပြောဆိုတာမရှိသေးပါဘူးရှင်။
မအေးမှပြောပြသွားတာပါရှင်အခု Brexit အကြက်တဲ့ဘက်ကိုလည်းအလှည့်ပေးပါမယ်ဥရောပသမဂ္ဂ EU ကနေ Britain ခွဲထွက်ရေးအဆုံးဖြတ်ပေးဖို့ British ဝန်ကြီးချုပ် Boris Johnson အပြင်းထန်ကြိုးစားနေပေမဲ့ Britain လွှတ်တော်ကဆုံးဖြတ်ချက်မချဘဲရွှေ့ဆိုင်းလိုက်တာကြောင့်ဝန်ကြီးချုပ်အမှန်ထားသလိုမဖြစ်သွားဘူးလို့ဆိုရပါမယ် Henry Richford Brexit ကနေပေးပို့ထားတဲ့သတင်းလွှာနဲ့အတူနောက်ဆုံးအခြေအနေတွေစူးစိပြီးကိုရန်တိုင်းကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါမခွန်ကြီးဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးအဆုံးဖြတ်ပေးဖို့ဗြိတိန်လွတ်တော်ကဒီကနေ့ပဲရွှေ့ဆိုင်းလိုက်တဲ့အတွက်ဒီလခုနောက်ဆုံးထားခွဲထွက်ရေးအစီအစဉ်လဲမရေမရာအခြေအနေနဲ့ကြုံနေရပါတယ်ခွဲထွက်ရေးအတွက်ဝန်ကြီးချုပ် Boris Johnson က EU နဲ့ညီနိုင်ရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုနိုင်ရေးဗြိတိန်လွတ်တော်မှဒီကနေ့အရေးပေါ်ညီလာခံကျင်းပပြီးအခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ထောက်ခံမဲ322မဲကန့်ကွက်မဲ306မဲနဲ့ဥပဒေအဖြစ်လွတ်တော်ကအတည်ပြုတဲ့အချိန်အထိရွှေ့ဆိုင်းထားဖို့ဆုံးဖြတ်လိုက်တာပါလွတ်တော်ရဲ့ဆုံးဖြတ်ချက်ကြောင့်တမတ်ရမှာခွဲထွက်ဖို့မဖြစ်နိုင်တော့တာကြောင့်ထပ်တိုးဖို့ EU ကဝန်ကြီးချုပ် EU ကိုဝန်ကြီးချုပ်ကတောင်းခံရတော့မှာဖြစ်ပါတယ်ဒီပြဿနာကဗြိတိန်နိုင်ငံနဲ့မြောက်အိုင်ယာလန်ရဲ့ရရှိထားတဲ့ဆက်ဆံရေးကိုထိခိုက်မှာဆိုတာကြောင့်ဝန်ကြီးချုပ်ညှိနှိုင်းထားတဲ့သဘောတူညီမှုကိုကန့်ကွက်ကြမှာပဲဖြစ်ပါတယ် Democratic Union Party ခေါင်းဆောင် Arlene Foster ကတော့
Saturday is not the end. Saturday is not even the beginning of the end because there's a whole
ဒီကနေ့စနေနေ့မှာအလုံးပြီးဆုံးလမ်းဆုံးသွားတာမဟုတ်ပါဘူး။ဒါကအဆုံးရဲ့အစလည်းမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ EU ကနေထွက်ဖို့ကိစ္စမှာတခြားဖြည့်ရှင်းစရာကိစ္စတွေအများကြီးရှိနေပါတယ်
။ဒါကြောင့်ဝန်ကြီးချုပ် Johnson နေနဲ့တိုက်ခန့်အမတ်တွေသူ့ဘက်ပါအောင်ဆွဲဆောင်နိုင်ဖို့လိုတာပါ။နှုတ်ထွက်ချက်သဘောတူညီမှုအစ်စ်ကြောင့်ဝန်ကြီးချုပ် Johnson သူကောင်းမဲ့ထင်တာလုပ်ပိုင်ခွင့်ရသွားပြီးစီမင်းတွေပဲဖြတ်လို့သမားအခွင့်အရေးတွေဖြတ်သိမ်းဖြစ်ပြကုန်တာမျိုးကိုတော့အတိုက်ခံတွေကဆိုရင်ဒါဖြစ်ပါတယ်သူရှုံးနေသွားရင် Boris Johnson ကခွဲထွက်ရေးတမတ်ရက်ကိုနောက်ရွှေ့ပေးဖို့တောင်းဆိုရမှာဖြစ်ပါတယ်ဒီလိုလှုပ်ဖို့ Mr. Johnson ကမလိုလားသလိုတချို့ EU ခေါင်းဆောင်တွေကလည်းဒီလိုမလှုပ်ချင်ကြပါဘူးဒါနဲ့ပတ်သက်ပြီးပြင်သစ်သမ္မတ Emmanuel Macron ကတော့
Je pense pas que de nouveaux délais doivent être accordés
နောက်ထပ်အချိန်ထပ်တိုးပေးဖို့ကိစ္စကိုသဘောတူတင်တယ်လို့သူမထင်ဘူးဆိုပြီးတော့ပြင်သစ်သမ္မတ Emmanuel Macron ကပြင်သစ်ဘာသာနဲ့ပြောသွားတာပါတကယ်လို့နှုတ်ထွက်ချက်သဘောတူညီမှုကိုထောက်ခံကြတယ်ဆိုရင်တော့ရှေ့မှာပြဿနာတွေကရှိနေပါသေးတယ် Middlesex တက္ကသိုလ်က Joel Grogan ကတော့
We need an act of parliament to make that law in the UK
ဗြိတိန်မှာအဲ့ဒီဥပဒေကိုရေးဆွဲဖို့အတွက်ပါလီမန်ဥပဒေတရားကျမတို့လိုအပ်ပါတယ်ကျမတို့အနေနဲ့အဲ့ဒီအဲ့ဥပဒေကိုပြင်ဆင်တာတွေလည်းအတော်များများတွေ့လာရနိုင်ပါတယ်ဥပမာနောက်ထပ်လူမှုစန္ဒခံယူပွဲလှုပ်တာမျိုးလိုတာမျိုးပါ
ဒီလိုလှုပ်တာကိုလည်း EU ဥရောပသမဂ္ဂကအပြည့်အဝလက်ခံမဲ့ပုံမရှိပါဘူးဥရောပမူဝါဒရေးရာဌာနကနိုင်ငံရေးအကဲခတ် Larissa Brunner ကတော့
The levels of polarization have increased so much over the past 3 years
ကွန်ကရစ်တောင်းတဲ့အတွင်းဗြိတိန်မှာနိုင်ငံရေးအစိုးရနှစ်ဖက်ကွဲတော်တွေပိုတိုးလာခဲ့ပြီးတော့ EU ထံမှာဆက်နွယ်ဖို့အတွက်အမဲအရေးအတွက်နည်းနည်းနဲ့အနိုင်ရတာကလည်းအဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ကျွန်မထင်ပါတယ်။အဲ့ဒီလိုဆိုရင်ဘာဖြစ်လာမလဲဆိုတော့ဗြိတိန်နိုင်ငံဟာ EU အတွက်အတော်လေးကိုခက်ခဲတဲ့အဖွဲ့ဝင်နိုင်ငံဖြစ်လာမှာဖြစ်ပြီးနိုင်ငံရေးအရာလဲအစိုးရတွေအနေနဲ့ EU ထံမှာတီးထက်ပိုးပြီးတော့ပေါင်းစည်းနိုင်ဖို့လဲတဘောတူလာနိုင်မှာမဟုတ်ပါဘူး။
အခုစနေနေ့မှာဗြိတိရှားလွတ်တော်မှာလဲအချိန်ကြီးကမရေမရာနဲ့ဆုံးသွားသလို EU ကလည်းဆီးရီးယားကစစ်ပွဲကိစ္စ EU ကိုမြောက်မက္ကဆီဒိုးနီးယားကဝင်ရေးတွေကရှိနေသေးပြီးတော့ဥရောပနိုင်ငံတွေအနေနဲ့ဒီ Brexit ခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးပန်းနေကြပြီဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုအီဂျစ်နိုင်ငံဘက်ကိုအလှည့်ပေးကြပါတယ်Egypt နိုင်ငံကလူဆာမြို့ကနာမည်ကြီးရှေးဟောင်းအမွေအနှစ်တစ်ခုဖြစ်တဲ့ Valley of the Kings လို့ခေါ်တဲ့ရှေးဟောင်းဘုရင်တွေရဲ့ဂူတင်းချိုင်းတွေအများပြားရှိရာဒေသမှာအလုတ္တမအိမ်ရာအ ਨੇ ဆုံးအလုံး30ရှိနေတဲ့ဆက်မှုဆောင်တစ်ခုကို Egypt ရှေးဟောင်းသုတေသနပညာရှင်အဖွဲ့ကတွေ့ရှိခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက် Isabella Cocoli ရဲ့ပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်မြတ်သက်ကပြောပြပေးမှာပါရှင်
Egypt ရှေးဟောင်းသုတေသနပညာရှင်ဒေါက်တာဇာဟီဟဝတ်ဦးဆောင်ပြီးရှေးဘုရင်တွေရဲ့ဂူသင်းချိုင်းအများပြားရှိရာနေရာနာကမြောက်တွေရဲ့တောင်ကြားဒေသမှာရှာဖွေတူးဖော်မှုကနေရှေးခေတ်ဆက်မှုဇုံကြီးတစ်ခုကိုတွေ့ရှိခဲ့တာပါဒီအလုံသမားတွေနေထိုင်ရာတဲကလေးတွေမှာ တချို့ဟာအခန်းနှစ်ခန်းလောက်ပါပြီးအတွင်းကန်းကအိတ်ဖို့ဖြစ်နေတယ်လို့အပြင်ကန်းကတော့အခန်းနိုင်ရန်တစ်လျှောက်ကိုကြောက်တုံးတွေနဲ့ကာထားတာတွေ့ရတယ်လို့ဒေါက်တာဟော့ဝတ်ကပြောပါတယ
် We found three major important discoveries. The first one, we found an industrial area that could
ရေးပါရဲ့ basic ချက်ကသုံးခုရှိပါတယ်ပထမတစ်ခုတွေ့တာကစမှုဇုံတစ်ခုပါအဲဒီဇုံထဲမှာတူလောင်ကန်းပါတဲ့ KVT လောက်ွက်နဲ့ရေလောင်ကန်းပါတဲ့ KVU လောက်ွက်တွေရှိပြီးသူတို့ကြားနေရမှာတော့တတိယမြောက်အမန်နိုတက်နန်းဆက်ထဲကဘရင်နဲ့ဘရင်မတွေအတွက်လှုပ်ထားတဲ့ငွေလက်စွပ်တွေကိုတွေ့ရပါတယ်။ဒါပြင်ရှေးအကြည့်တွေသုံးတဲ့အခေါင်းတလောက်ကိုဖုံးတဲ့အဖုံးတွေလည်းတွေ့ရပါတယ်။နောက်အရေးကြီးတဲ့တွေ့ရှိချက်တစ်ခုကတော့အလုပ်ယုံတွေပါ။30တောင်ရှိပါတယ်။တစ်ခုကရွှေလှုပ်တဲ့ဖိုးပါ။နောက်တစ်ခုကအိုးလှုပ်တဲ့ဖိုးဖြစ်ပြီးပီလီဘောကပစ္စည်းလှုပ်တဲ့နေရာတွေရှိတယ်လို့တစ်ခုကတော့ကောက်ပဲသီးနှံတွေကျိတ်တဲ့နေရာပါ။
အလုပ်သမားတွေနေထိုင်တဲ့တဲကလေးတွေမှာမိဖို့ကိုအခန်းတွေရဲ့အတွင်းမှာရောအပြင်မှာပါတွေ့ရတယ်လို့လည်းပြောပါတယ်။
This is the first time that any discovery like this happened in the Vale of the Kings. In the Vale of the Kings, all we discover are royal tomb or workmen huts. But this is the first time.
ဤဒီနေ Valley of the Kings ဒေသမှာဒါမျိုးကိုတွေ့တာဒါပထမဆုံးမှာဒီဒေသမှာအရင်ကကျွန်တော်တို့တွေ့ခဲ့တာအားလုံးကတော်ဝင်သင်္ချိုင်းတွေဒါမှမဟုတ်လူသမားတွေရဲ့ဒဲတွေကြီးပါပဲ။အခုဒီမှာပထမဆုံးတွေ့လာရတာကလူသမားတွေလှုပ်လှုပ်တဲ့စမှုလက်မှုဇုံဖြစ်ပြီးဒီမှာအခေါင်းတလားအတွက်အလှထွန်ပေးတာကနေဒီဘောကတွေနဲ့အမှုပညာပစ္စည်းလေးတွေဖန်တီးကြတာကိုလောက်ွက် KV65 မှာတွေ့တာပါဒါဟာမြောက်တွေရဲ့တောင်ကြားလိုလဲခေါ်တဲ့ဒီအနောက်တောင်ကြားဒေသရဲ့လျှို့ဝှက်ချက်အတော်များများကိုပထမဆုံးဖော်ထုတ်နိုင်ခဲ့တာလည်းဖြစ်ပါတယ
်အခုတွေ့ရှိချက်ကအဲ့ဒီခေတ်ကအလုတ်သမားတွေရဲ့လူနေမှုဘဝတွေကိုပါသိလာစေပါတယ်အမှုပညာပစ္စည်းကလေးတွေကိုဘယ်လိုလုပ်တယ်အကောင့်တလားတွေတစားဆင်းမှုဘယ်လိုလုပ်တယ်ဆိုတာအပြင်အတုဝချက်အမှာတုံးတဲ့ပစ္စည်းလေးတွေဘယ်လိုထုတ်လုပ်တယ်ဆိုတာကိုပါသိလာစေတာပါရှေးပြင်းရဲ့ဂူတင်းချင်းအများအပြားရှိတဲ့ Valley of the Kings ဒေသဟာအဲဒီနေရာမှာရှင်းယောင်သူတေသနာပညာရှင်တွေက2018ခုနှစ်တည်းကစပြီးတူးဖော်နေတာဖြစ်ပါတယ်သူတေသနာအဖွဲ့ခေါင်းဆောင်ဒေါက်တာဟဝတ်ဆာဒီနေရာတဝက်မှာရှိနေနိုင်တဲ့နာမည်ကျော်အီဂျစ်ဘုရင်မနဖီတီတီနဲ့သူ့သမီးတော်လည်းဖြစ်ငငယ်ရွယ်နဲ့တည်ဆုံသွားခဲ့ရတဲ့ဘုရင်တူတန်ခမန်ရဲ့ကျန်ရစ်သူကျင်ရတော်လည်းဖြစ်တဲ့အနိုက်ရှင်နမန်တို့ကိုဘယ်မှာမြုပ်ထားတယ်ဆိုတာကိုရှာဖွေနေတာလည်းဖြစ်ပါတယ်
တခင်မျိုးသက်ပြောပြသွားတာပါရှင်အခုတော့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရပါတော့မယ်လူခွင့်ရေးတောင်းဆိုသူတွေတိုင်းရင်းသားခွင့်ရေးတောင်းဆိုသူတွေဖန်စီတရားဆွဲဆိုခံနေရတာမျိုးတွေဖြစ်နေပါတယ်လူခွင့်ရေးချိုးဖောက်ခံရတဲ့ဖြစ်စဉ်တွေအပြင်လူအခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုလည်းချိတ်ချောက်ခံတရားဆွဲဆိုခံနေရတာမျိုးတွေရှိနေတာဖြစ်ပါတယ်ဒါတွေကိုဘယ်လိုတားဆီးနိုင်ပါမလဲလူခွင့်ရေးကာကွယ်စောင့်ရှောက်သူများ Forum HRDF အဖွဲ့ကတက်ကြွလှုပ်ရှားသူတွေအရေးအတွက်သူတို့စီမံကိန်းထဲမှာထည့်သွင်းဆောင်ရွက်နေတဲ့အကြောင်းအပြည့်စုံကိုတော့မြမခသတင်းအေဂျင်စီကကိုထူးဆက်ကတင်ပြပေးသွားမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဆက်လက်ဖြစ်ပေါ်နေတယ်ဆိုပြီးနိုင်ငံတကာအတိုင်းအဝန်းနဲ့ပြည်တွင်းကလူခွင့်ရေးအခြေအနေစောင့်ကြည့်သူတွေကပြင်းပြင်းထန်ထန်ဝေဖန်ထောက်ပြနေကြပါတယ်လူခွင့်ရေးချိုးဖောက်ခံရတဲ့ဖြစ်စဉ်တွေနဲ့အတူလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအနေနဲ့အသက်အန္တရာယ်ချိန်ချောက်ခံရတာတွေတရားစွဲဆိုခံရတာတွေဖြစ်ပေါ်နေတာနဲ့ပတ်သက်လို့လူခွင့်ရေးဆိုင်ရာသုတေသနလှုပ်ဆောင်နေတဲ့ဒေါက်ခင်မျိုးအေးကခုလိုပြောပါတယ
်။မဟုတ် community ထဲမှာလူခွင့်ရေးဆောင်ရွက်သူတွေအနေနဲ့ပို့ပြီးတော့အန္တရာယ်ကျနိုင်ရရှိတယ်။ချိန်ချောက်ခံရတာမျိုးတွေအသက်အန္တရာယ်ချိန်ချောက်တာမျိုးတွေရှိတယ်။အထူးဆိုရင်အခုဟိုတော်တော်လေးလူသိများတဲ့เนาะလူပုဂ္ဂိုလ်တွေတောင်မှခုနကပုံမှန်66ကကြီး6060လူမျိုးနဲ့ပြည့်တွက်ဆန္ဒပြတယ်။ဉာဏ်ရည်အတွက်advocacy လုပ်နေတဲ့လူဝေကိုရိုက်ကလည်းအန်တီရကြံ့နေတာမျိုးရှိပါတယ်။အဲအဲ့ဒါတွေကတော့ထင်ရှားတဲ့တချို့အချက်တွေပေါ့နော်။905ကာကြီးခါဝေးဆိုတာမျိုးတွေနဲ့လည်းဆွဲတာမျိုးတွေရှိတယ်ပေါ့နော်။ဆိုတော့အဲဒီကျွန်တော်တို့လက်ရှိရှိနေတဲ့ existing law တွေကိုတုံးပြီးတော့မှတရားရင်ဆိုင်နေရတာမျိုးတွေလည်းရှိတယ်။ဥပဒေရတက်ပြီးတော့ရင်ဆိုင်နေရတာရှိတော့အခြားသောချိန်ချောက်မှုတွေကိုလည်းပဲလူခွင့်ရေးကိုဆောင်ရွက်သူတွေနဲ့ခံနေရတာရှိပါတယ်။
လက်ရှိမှာတရားစွဲဆိုခံနေရတဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအတွက်ဥပဒေဆိုင်ရာအထောက်အပံ့တွေငွေကြေးဆိုင်ရာအထောက်အပံ့တွေပေးအပ်နိုင်ဖို့ကိုလည်းလူခွင့်ရေးကာကွယ်စောင့်ရှောက်သူများ Forum HRDF ကစီမံချက်ရေးဆွဲထားပါတယ် HRDF အနေနဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုပြန်လည်ကာကွယ်စောင့်ရှောက်ပေးနိုင်ဖို့၃နှစ်စာစီမံကိန်းထဲမှာထည့်သွင်းလှုပ်ဆောင်သွားမှာဖြစ်ပြီးလူခွင့်ရေးဆောင်ရွက်နေသူတွေကိုဥပဒေနဲ့ဆိုင်တဲ့အသိပညာတွေနဲ့ဤပညာတွေပံ့ပိုးပေးဖို့နဲ့သူတို့စွမ်းရည်တွေကိုမြှင့်တင်ပေးနိုင်ဖို့လည်းလှုပ်ဆောင်သွားမှာဖြစ်ပါတယ်အဲ့ဒီအကြောင်းနဲ့ပတ်သက်လို့လူအခွင့်အရေးကာကွယ်စောင့်ရှောက်သူများ Forum HRDF ရဲ့ဥက္ကဋ္ဌဖြစ်သူဦးအောင်စောဦးကခုလိုပြောပါတယ
်။ဟောအဓိကတော့ကျွန်တော်တို့လောက်ရချင်းရှိရွယ်ချက်ကဟိုကျွန်တော်တို့လူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေကိုကာကွယ်ပေးဖို့တနိုင်ငံလုံးမှာရှိတဲ့လူအခွင့်အရေး ဟိုကာကွယ်တဲ့လူတွေအချင်းချင်းချိတ်ဆက်မှုနဲ့လက်တွဲဆောင်ရွက်မှုတွေကိုရဖို့အရေးပေါ်တစ်ခုခုကြုံလာပြီဆိုရင်ကျွန်တော်တို့ချက်ချင်းဖြည့်ရှင်းနိုင်မှုနည်းလမ်းတွေ emergency assistance တွေကိုပေးနိုင်မှုဟာမျိုးတွေတွေ့ကျွန်တော်တို့ကရည်ရွယ်ပြီးတော့ဒီနေ့ forum နဲ့ဒီနေ့ loss ကိုကျွန်တော်တို့ကျင်းပခြင်းဖြစ်ပါတယ်ပေါ့ဒါကလည်းကျွန်တော်တို့ဟိုသွားနိုင်တဲ့အဖွဲ့အစည်းကျွန်တော်တို့ကပါတဲ့အဖွဲ့အစည်းဆိုတာလည်းတနင်္ဂနွေလုံးမှာဒီလူခွင့်ရေးမြင့်တင်တဲ့ကာကွယ်ရေးလုပ်ငန်းတွေကိုလုပ်နေတဲ့အဖွဲ့အစည်းတွေနဲ့ပေါင်းစုထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဟိုထိထိရောက်ရောက်တခုတော့ကျွန်တော်တို့လာမဲ့တောက်နှစ်မှာလုပ်နိုင်မှာလို့ရှိရပါတယ်။ဒီကျွန်တော်တို့ new sc ပေါ့လေဆရာကြီးကော်မတီအစ်စ်ထဲမှာတော့ကျွန်တော်တို့လူခွင့်ရေးပညာပေးလုပ်ငန်းတွေလုပ်တဲ့အဖွဲ့တွေပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်ပေးတဲ့အဖွဲ့တွေပါတယ်။နောက်ပြီးတော့ကျွန်တော်တိုင်းသားဒေသမှာရှိတဲ့လူနည်းစုအခွင့်အရေးနဲ့ပတ်သက်ပြီးလုပ်နေတာတွေပါတယ်။နောက်နိုင်ငံသားအခွင့်အရေးနဲ့လုပ်နေပါတယ်။နောက်ဘာသာရေးလူနည်းစုတွေပေါ်မှာလုပ်နေတဲ့အဖွဲ့တွေပါတယ်ပေါ့လေဒါအဓိကတော့ကျွန်တော်တို့ဟိုသွားကျင်တာတော့အဓိကတော့လူခွင့်ရေးကာကွယ်ဆောက်ရှောက်သူတွေကိုကျွန်တော်တို့ကဟိုကူညီပေးတဲ့လုပ်ငန်းတွေသူတို့ဖြစ်လာပြီဆိုရင်သူတို့ရဲ့အခက်အခဲတွေကိုပူတွဲဖြေရှင်းနိုင်မယ့်လမ်းကြောင်းတွေကိုကျွန်တော်တို့ကသွားကျင်တာအခုလက်ရှိကျွန်တော်နိုင်ငံရဲ့သွားမဲ့ချင်းတွေက2020လည်းနီးလာပြီဆိုတော့ယူကောက်ဝဲလည်းနီးလာအဲ့ဂျာကာလာမှာလူခွင့်ရေးကာကွယ်ဆောက်ရှောက်သူတွေကိုဖန်စီထောင်ချတဲ့ဥပဒေတွေနဲ့လုပ်တဲ့ဟာတွေများလာတာတွေ့ရတယ်လေဒါကြောင့်မို့ကျွန်တော်တို့အဲ့လူခွင့်ကာကွယ်ဆောက်ရှောက်သူတွေဘယ်လိုကာကွယ်ပေးနိုင်မလဲသူတို့တွေနဲ့ဘယ်လိုလက်တွဲဆောင်ရွက်ပြီးတော့ဘယ်လိုလုပ်နိုင်မလဲအဲ့ဒီဥပဒေတွေကိုလည်းတော်တော်လေးနိုင်ငံကအဖွဲ့အစည်းတွေနဲ့ဘယ်လိုပူးပေါင်းပြီးဘယ်လိုဆောင်ရွက်ပေးမလဲဆိုတဲ့ဟာမျိုးတွေလည်းကျွန်တော်သွားဖို့ရှိပါတယ်
HRDF ကို2014ခုနှစ်ကစတင်ဖွဲ့စည်းပြီးလူခွင့်ရေးလှုပ်ရှားတဲ့လူပုဂ္ဂိုလ်နဲ့အသင်းအဖွဲ့တွေကိုအကူအညီပေးခဲ့ရတာကနေလက်ရှိမှာအသင်း9ခုနဲ့ထပ်မံဖွဲ့စည်းပြီး2020ကနေ2023ခုနှစ်ထိဆောင်ရွက်သွားမယ့်လုပ်ငန်းစဉ်တွေကိုပြည်တွင်းအဖွဲ့အစည်းတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေသိရှိဖို့စတင်ဘာလကုန်ပိုင်းကအခမ်းအနားပြုလုပ်ပြီးအသိပေးခဲ့ပါတယ် HRDF ရဲ့စီမံကိန်းထဲမှာရည်မှန်းချက်3ခုချမှတ်ထားပြီးလူခွင့်ရေးကာကွယ်ဆောင်ရှောက်သူတွေအန်တရာကျရောက်တာတွေတရားရင်ဆိုင်ရတာတွေကိုကူညီပေးနိုင်ဖို့လူခွင့်ရေးကာကွယ်ဆောင်ရှောက်သူများအချင်းချင်းကွန်ရက်တပွဲချိတ်ဆက်ဆောင်ရွက်နိုင်ဖို့ထောက်ခံအားပေးမှုတွေပုံမှန်လှုပ်ဆောင်ဖို့ပါဝင်ပါတယ်လို့သိရပါတယ်နိုင်ငံတော်အစိုးရနဲ့လွှတ်တော်တွေအနေနဲ့လူခွင့်ရေးနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြင်ဆင်နိုင်အောင်ကြိုးပမ်းပြီးပွင့်လင်းမြင်သာစွာလှုပ်ဆောင်တင်တယ်လို့ HRDF ရဲ့ဥက္ကဋ္ဌဦးအောင်စောဦးကခုလိုပြောကြားသွားပါသေးတယ
်။အဓိကတော့ဟိုတွေ့ရတာကလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်နဲ့ပတ်သက်တာတွေရှိတယ်။လွတ်လပ်စွာစီစံစီတန်လှည့်လည်ခွင့်နဲ့ပတ်သက်တဲ့ဟာတွေရှိတယ်။နောက်တစ်ချက်ကလူနည်းစုအခွင့်အရေးနဲ့ပတ်သက်ပြီးတောင်းဆိုတာတွေရှိတဲ့ဟာမျိုးဘာသာရေးခွင့်အဲ့လိုဟာမျိုးနဲ့ပတ်သက်ပြီးတော့လက်ရှိထောင်ချအရေးယူတာတွေရှိတယ်ပေါ့တချို့ဆိုလည်းထောင်ချတာတွေရှိတယ်တချို့ဆိုလည်းဟိုတရားရုံးတွေမှာမှုရင်ဆိုင်နေရတဲ့ case တွေလည်းလက်ရှိတည်ရှိနေပါသေးတယ်ကျွန်တော်တို့ကဖြစ်စေချင်တာကဒီ democracy အစိုးရဆိုတာကလူခွင့်ရေးကိုအခြေခံထားတဲ့အစိုးရပဲဖြစ်တယ်ဒီကတော့လူခွင့်ရေးကိုလေးစားလိုက်နာရမယ့်အစိုးရဖြစ်တဲ့တာပေါ့လေလူခွင့်ရေးကြောင့်ဖန်ခံရတဲ့ဟာဆိုတော့ရှစ်ဆရာကြီးနိုင်ငံတကာအလဲမှာလဲကျွန်တော်တို့အားလုံးတံမိုးထားတဲ့ democracy အစိုးရခင်မှာလူခွင့်ရေးလှုပ်လို့ဖန်ခံရတဲ့လူဆိုတာမဖြစ်တဲ့ဥပဒေချိုးဖောက်တာဆိုတာဥပဒေဆိုတာလက်တလောဥပဒေဆိုတာတိစဲဥပဒေဆိုတာလူခွင့်နဲ့ညီလားမညီဘူးလားဆိုလက်ရှိဒီမိုကရေစီဆိုရတုံးတက်ပြီးတော့လွတ်တော်မှာပြင်ရမယ်ကံလားအဲ့လိုမပြင်မင်းနဲ့လူခွင့်ရေးလုပ်တယ်ဆိုတာတော့ဟိုလုပ်တဲ့လူတွေတော့မခန့်သင့်ဘူးသူတို့အနေနဲ့ဒီဥပဒေကိုပြင်နိုင်ဖို့ပဲလွတ်တော်မှာစူးစမ်းရမှာပ
ါဒီနှစ်ထဲမှာရခိုင်ပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလက်နက်ကိုင်အဖွဲ့အစည်းတွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေတိတိတတ်တတ်များပြားလာတယ်လို့လူခွင့်ရေးချိုးဖောက်မှုဖြစ်စဉ်တွေကိုမှတ်တမ်းတင်နေတဲ့ Anti Burma ဆိုတဲ့အဖွဲ့အစည်းကထုတ်ပြန်ထားပါတယ်ကျွန်တော်ထုဆက်ပါမြန်မာ့သတင်းအေဂျင်စီကလည်း VOA ကိုပေးပို့လိုက်တာပါ
ကတဲ့ရင်အေဂျင်စီကစီစဉ်တင်ဆက်ပေးနေတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်ကြံပေးခြင်းနဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာမှတ်855ကိုဆက်သွယ်နိုင်သလိုအီးမေးလ်လိပ်စာ burmese@voanews.com ကိုလည်းစာရေးသားနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်အောက်တိုဘာလ19ရက်စနေနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ2532 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်နားဆင်ကြရတော့မှာဖြစ်ပါတယ်။စီစဉ်သူကိုအောင်လွင်ဦးနဲ့အတူထုတ်လို့ရမှုကိုရန်နိုင်တို့ရဲ့တိုက်ရိုက်လေးလိုက်ကိုစလိုက်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့ NLD ပါတီရဲ့မဟာဗျူဟာနဲ့ရှင်းနေရွေးကောက်ပွဲအလားအလာတွေကိုဆွေးနွေးတော့မှာဖြစ်ပါတယ်လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလှယ်လောင်းနေရဲ့အရေးချင်းကိုကြည့်ပြီးမဲပေးအောင်စီရင်မှုစဉ်းစားချက်တွေရှိနေတယ်ဆိုပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြန်ကြားရေးကော်မတီအတွင်းရေးမှုံရအောင်ရှင်ကမကြသေးခင်ကပဲ VOA ကိုပြောပါတယ်ဆိုတော့ဒီအဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာအသစ်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘလို့ရလက်တွေထွက်ပေါ်လာနိုင်တယ်လဲလူလူရဲ့လူဝဲချက်ကိုဖြည့်ဆည်းပေးနိုင်တယ်လားလူလူဘက်ကရောဘာတွေမျှော်လင့်ထားကြတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့အတွက်မြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးရဲထွန်းနောက်သတင်းစာဆရာဦးစီးရဲ့သူတို့လေလေလိုင်းပေါ်မှာရောက်နေရပါပြီဆိုတော့ကျွန်တော်တို့အခုပဲအစီအစဉ်ကိုစလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရဲ့ဟိုသုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီ NLD ပါတီအနေနဲ့ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဟိုလူကိုမကြည့်နဲ့ပါတီကိုပဲကြည့်ပြီးမဲပေးပါဆိုပြီးစီယုံခဲ့ပါတယ်ဘာကြောင့်လဲဆိုတော့ဒီ NLD ပါတီအနေနဲ့အနိုင်ရမှအစိုးရဖြစ်မှအပြောင်းလဲဖြစ်အောင်လုပ်နိုင်မှာပါဆိုပြီးသူတို့စီယုံခဲ့တာပါအခုကတော့ဒါကိုပြောင်းပြန်လှန်ဖို့စဉ်းစားလာတာဖြစ်ပါတယ်ဟိုတရားဝင်တော့ဟိုကြီးညာထားတာမျိုးတော့မဟုတ်သေးဘူးပေါ့လေဒါပေမဲ့ဒါတကယ်တမ်းဒီ NLD အတွက်လာမယ့်ရွေးကောက်ပွဲအတွက်မှန်ကန်တဲ့မဟာဗျူဟာတစ်ခုဖြစ်လာမယ်လို့များရေဝီယာသုံးသပ်နိုင်မလားဆရာဦးစီရဲ့သူအရင်သုံးစဉ်းစားဆွေးနွေးပြပါလားခင်ဗျာ
ဟုတ်ဒီရွေးကောက်ပွဲမှာဒီလူဟိုဟိုပါလေတခြားရွေးချယ်လာမယ်ဆိုတာကတော့ဒါအင်မတန်ကောင်းတဲ့ဟာပါဘာလို့လဲဆိုတဲ့အခါကျတော့ဟိုအခုချိန်ကျတော့9နှစ်လောက်ကကျွန်တော်တို့အတွေ့အကြုံရခဲ့ပြီပေါ့လေအဲ့တော့ဒီရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်ခြင်းရှိတဲ့ပါတီကြီးတွေပေါ့နော်နောက်ပြီးတော့ကြာကြရင်အစိုးရမဖွဲ့နိုင်ရင်တော့မှဘာပြောပြောအကြုံတရာတော့အခြေအတွက်ကြီးရလာနိုင်တဲ့အမတ်ကြီးအတွက်ရလာနိုင်တဲ့ဒီနိုင်ငံရေးပါတီတွေအဲပြီးတော့ကြာတော့အစိုးရကိုဖိအားပေးနိုင်တဲ့အတိုက်ခံကောင်းဖြစ်လာမဲ့နိုင်ငံရေးပါတီတွေပေါ့နော်သူတို့တွေမှာဒါလူတော်တွေအများကြီးပါလာဖို့လိုတယ်ပေါ့လေလူတော်တွေအချက်မြတ်တဲ့လူတွေပါလာဖို့လိုတယ်ဇာတိတကောင်းတဲ့လူတွေအများကြီးပါလာဖို့လိုတယ်2025မှာတော့ကတော့ဒါကဟိုဒီ transition ကာလာပေါ့လေဆက်ခုမှခုကာလာဖြစ်တဲ့ကြောင့်မလို့ counting တော့ဟိုရတဲ့လောက်လူပဲခေါ်ပြီးတော့ဖဲ့လိုက်ရတဲ့အနေအထားမျိုးရှိနေတဲ့ခါကျအခုလွတ်တော်မှလည်းဒါတချို့ကျွန်တော်တို့မြင်ရမှာပါဟိုတကြွရတဲ့မှကလွတ်တကြွရတဲ့ထက်မြက်တဲ့မှကထက်မြက်တဲ့တချို့မှတွေကြတော့လေဒီလိုပဲဟိုမဲပေးုံတက်မပူတဲ့အနေအထားမျိုးကြီးရှိနေတယ်ပေါ့နော်ဒါကဟိုလွတ်တော်မှဒီမှာဒီမှာကပါဘူးဒါဝင်ကြီးတွေပါဒီမှာပါဒါကပါတယ်ပေါ့လေဆိုတဲ့ခါကျပြောရင်တော့ရှည်သွားမှာပေါ့နိလောလောဆယ်ကဒီလူရဲချေရေးမှာဒီလွတ်တော်အမှတ်တို့ဘာလို့အဓိကထားပြီးပြောရမယ်ဆိုရင်တော့ဒီလိုမျိုးဒီလူတွေတေချာစည်းစိမ်ရွေးချယ်မယ်ဆိုပြီးတော့ဒါကဆင်းရလိုက်တယ်ဆိုတာအင်မတန်ကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီ NLD ရဲ့ဆုံးဖြတ်ချက်နဲ့မကအောင်တခြားလူ့ပါတီတွေဖြစ်တဲ့ဟိုတိုင်းရင်းသားပါတီတွေမှာပါဖြစ်ဖြစ်ဒီဟိုတိုင်းနိုင်ငံတိုင်းတာနဲ့အောင်နိုင်တဲ့ခြေရှိတဲ့ပါတီတွေမှာပါဖြစ်ဖြစ်ဒီလိုမျိုးအယူဆတွေဒီလိုမျိုးရွေးချယ်ရေးလူရွေးချယ်ရေးမူဝါဒတွေကိုကျင့်သုံးနေပါတယ်ဒါမှပဲကျွန်တော်တို့နိုင်ငံနောက်တစ်ဆင့်တက်မှာပါ2025ကတော့ဒါကဂျာကန်ကာလအနေနဲ့ကျွန်တော်တို့ကနားလည်ပြီးလို့ရပြီ2020မှာကတော့ပြီးတဲ့ဆင့်ချင်းမှုလိုအပ်နေပါတယ်ပြီးတဲ့လူကောင်းကောင်းတွေရဖို့လိုနေပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးရဲ့ထွန်းရဲ့တော့တဘောရလည်းဆွေးနွေးပါအောင်ခင်ဗျာဆရာဦးရဲ့ထွန်းကကိုရိုင်းလက်ဒီလွတ်တော်ကိုယ်စားလှယ်တူဖြစ်နေတာဝန်ယူခဲ့ဘူးလေဆိုတော့အခုဒီ NLD ဘက်ကဟိုစဉ်းစားနေတဲ့ဒီမဟာဗျူဟာဒါဟိုတကယ်ဆောင်ရွက်တဲ့မဟာဗျူဟာတစ်ခုအနေနဲ့ဟိုယူဆလာခင်ဗျာ
အခုဒီ NLD ပါတီကပြောရေးဆိုခွင့်ရှိသူကပြောလိုက်တဲ့ဟာကကျွန်တော်ခံစားချက်ကျွန်တော်သုံးသပ်ချက်ကတော့သူတို့ဒီပြီးခဲ့တဲ့9နှစ်တက်တန်းအမှာဒီလူကိုမကြည့်ပါနဲ့ပါတီကိုကြည့်ပါဆိုပြီးတော့ချော်ချက်နဲ့ကျွန်တော်တို့ပြည်သူလူထုကနေပြီးတော့မျက်စိမှိတ်ပြီးတော့မဲပေးလိုက်ကြတယ်အဲ့ဒီမှာဆိုလို့ရှိရင်ဘလောက်တောင်ဒီအခါ မှုရတယ်လဲဆိုရင်ပေနေတဲ့ကိုယ်စားလှယ်လောင်းတောင်မှအဲဒီရွေးကောက်ပွဲမှာအနိုင်ရတဲ့အဖြစ်အဲကျွန်တော်တို့ဒီအောင်မြင်ခဲ့တယ်လို့ပြောနိုင်ပါတယ်သို့တော့တကယ်တမ်းကျွန်တော်တို့တွတ်တော်ထဲမှာဖြတ်တန်းလိုက်တဲ့အခါမှာအာပါတီထောက်ခံပါတီကိုသစ္စာရှိရုံနဲ့ပါတီရက်ခံချက်ရှိရုံနဲ့မလုံလောက်ဘူးအရေးချင်းရှိဖို့လဲလိုတယ်လူရောလူကောင်းဖြစ်ဖို့လဲလိုတယ်ဆိုတာတွေလည်းတွေ့လာတယ်တွေ့လာတဲ့အခါကျတော့တချို့ကိစ္စတွေမှာမအောင်မြင်ဘူးတချို့ကိစ္စတွေမှာလွတ်တော်ထဲမှာဒီလိုလူလူအတွက်ဘာမှလွတ်ဆောင်ပေးချက်တွေမရှိဘူးအဲ့ဒီလိုဟာတွေကဒီလိုလူလူအနေနဲ့ပါတီပေါ်ပါတီနဲ့ဒီအစိုး NLD အစိုးရအပေါ်မှာဒီတဖြည်းဖြည်းနဲ့ဂုံတိတ်ခါကြကြရာဒါမှမဟုတ်ရင်လည်းထောက်ခံမှုရော့ပါကြရာဖြစ်လာတဲ့အခါမှာဒီလာမဲ့ရွေးကောက်ပွဲမှာသူတို့ရဲ့မဟာဗျူဟာကိုပြောင်းလဲပြီးတော့ကျွန်တော်တို့ဒီပြင်ဆင်လိုက်တယ်လို့သုံးသပ်လို့ရပါတယ်တကယ်လို့ဒီအတိုင်းပြီးခဲ့တဲ့2015ကမဟာဗျူဟာအတိုင်းသွားမယ်ဆိုလို့ရှိရင်တော်တော်များများNLD ကိုထောက်ခံသူတွေကဒီရှင်သွားနိုင်တာပေါ့နော်ရှင်သွားတယ်ဆိုတာကမဲမပေးတော့ NLD ကိုမပေးတော့ဘူးပေါ့နော်အဲ့တော့ဒါကြောင့်မလို့သူတို့ကအပြောင်းလဲလုပ်ရတယ်အပြောင်းလဲလုပ်တဲ့အခါကျတော့လူကြည့်ပါဆိုတဲ့အခါမှာလူတော်လူကောင်းရွေးရမယ်နော်လူတော်ကောင်းရွေးရမယ်တကယ်တမ်းကျွန်တော်တို့ဒီလူလူအတွက်ကိုဟိုဆောင်ရွက်ခြင်းနဲ့နော်မှန်မှန်ကန်ကန်နဲ့အဲဒီဆောင်ရွက်ခြင်းနဲ့ပုံကိုယ်တွေကိုလွတ်တော်တဲ့ရောက်အောင်နောက်အုပ်ချုပ်ရေးပိုင်းတွေမှာရောက်အောင်ရွေးချယ်တင်ပြရမယ်ဆိုတော့ more policy ကိုမဟာဗျူဟာကိုချလိုက်တဲ့အခါကျတော့ပြည်သူလူထုကတော့ဒါစိတ်ဝင်စားမှုပြန်ပြီးတော့မြင့်တက်လာနိုင်တာပေါ့အဲ့တော့ပြန်ပြီးမြင့်တက်လာတာနဲ့အများတကယ်တမ်းရွေးချယ်တဲ့အခါမှာဘယ်လိုရွေးမှာလဲအဲ့ဒီလူတွေကိုမြို့နယ်လိုက်မြို့နယ်လိုက်ဟာပါတီတွေကပဲရွေးမှာလားဒါမှမဟုတ်လူထုလူတန်းစားအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့ကျွန်တော်တို့အဲ့ဒီဒေသတစ်ခုမြို့နယ်တစ်ခုမှာဟာလာဒီတကယ်ကိုပဲအဲယူတာကျူတာပြီးတဲ့အခါကျတော့အချင်းအချင်းရှိတဲ့ပုံကိုယ်တွေကိုရွေးပြီးတော့ကိုယ်တော်လောင်းအဖြစ်နဲ့ဟလာတိမ့်သွင်းပါလားပါတီဝင်မဖြစ်သေးတဲ့သူတွေလည်းအဲကျွန်တော်တို့ဟိုဟာဖြစ်နိုင်တယ်ပါဝင်နိုင်တယ်သို့တော့အဲ့ဒီပုံကိုယ်တွေကိုရွေးချယ်ပြီးလို့အဲဒီကျွန်တော်တို့ကိုယ်တော်လောင်းဖြစ်တယ်ဆိုရင်တော့ပါတီဝင်အဖြစ်ဝင်ရမယ်ဆိုတဲ့ဟာမျိုးချမှတ်ပါလားဆိုတဲ့ကိစ္စကတော့မရှင်းသေးဘူးပေါ့လေဟုတ်ကဲ့ဒါပဲဖြစ်ချုပ်ပြီးတော့ပြောရမယ်ကျွန်တော်ဒီအကြောင်းလဲဟာကျိုးစိုးလက်ခံတဲ့နဲ့အကြောင်းလဲဖြစ်တယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီအစိုးရအနေနဲ့ကတော့ဒီအရေးချင်းရှိတဲ့လူတွေပါလာတယ်ဆိုရင်ပိုအားကောင်းတယ်ဆိုတော့ရှင်းပါတယ်ဒါပေမဲ့တခုရှိတာပေါ့လေဟိုဒီလိုအရေးချင်းရှိတဲ့လူတွေဆိုတော့ဟိုလက်ရှိပါတီတွေမှာလုံလောက်ပါမလားဘာဖြစ်လို့လဲဆိုတော့ဟိုတချို့ကပြောနေတာရှိတယ်ဒီမြန်မာနိုင်ငံမှာဒီလိုစစ်ဆိုးကဆက်ဆက်အောက်မှာဟိုသူပြတ်တန်းလာခဲ့ရတော့ဟိုတကယ်နဲ့တိုင်းပြည်အုပ်ချုပ်ရေးမှာသူအရေးချင်းဟိုကျွမ်းကျင်မှုတွေအားနည်းတယ်ကျွမ်းကျင်တဲ့လူပုဂ္ဂိုလ်တွေအားနည်းတယ်ဆိုတော့ဟိုထောက်ပြချက်တွေလည်းရှိနေဆိုတော့တကယ်နဲ့ဒီလိုအရေးချင်းရှိတဲ့လူတွေကိုလူကြီးနဲ့ဆိုရင်တော့မှာပဲကျွန်တော်လက်ရှိပါတီတွေမှာတင်လုံလောက်ပါမလားအပြင်ထွက်ပြီးတော့တခြားနိုင်ငံရေးပါတီတွေဖြစ်သတိပုဂ္ဂလတွေဖြစ်ပေါ့လေစီယုံဖို့များဟိုလိုနိုင်သလားဆရာဦးရဲ့ထုံးဆွနေပါဦးအ
ဲမှန်ပါတယ်ဗျဟိုဦးအောင်လည်းဦးတုံးတက်တယ်လို့ပဲကျွန်တော်တို့ကနိုင်ငံရေးဆိုတဲ့ဟာနဲ့ကျင်းကွာနေကြတာကြာပြီပြောမယ်ဆိုရင်တော့ဒီကျွန်တော်တို့ရဲ့နိုင်ငံရေးစိတ်ဝင်စားမှုနဲ့နိုင်ငံရေးစကားကိုဟိုပုံမှန်လင်းလင်းပြောလာခွင့်ရှိတာက2010လောက်ကမှပဲစတယ်လို့ပြောရမှာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်လို့နိုင်ငံရေးဒီအသိနိုင်ငံရေးရေချိန်နိုင်ငံရေးအတတ်ပညာနိုင်ငံကိုအုပ်ချုပ်တဲ့အတတ်ပညာအာစီလူမှုကိုစီရင်တဲ့အဲဒီအတတ်ပညာပြည်သူလူမှုကိုဘယ်လိုကျွန်တော်တို့ကဟာလာဘယ်လို policy တွေနဲ့ဟာလာဒီကောင်းအောင်တိုင်းပြည်ကိုတည်ဆောက်မလဲဆိုတဲ့ကိစ္စတွေမှာကျွန်တော်တို့မှဟိုအားလုံးတိုင်းပြည်လုံးအနေနဲ့ရောကျွန်တော်တို့တဦးချင်းအနေနဲ့ပါအများကြီးကျွန်တော်တို့အားနေချက်တွေရှိပါတယ်ဒါကြောင့်မလို့ဟိုကျွမ်းကျင်တဲ့တကယ်တိမြင်အုပ်ချုပ်နိုင်စွာရှိတဲ့ပုံကိုယ်တွေကိုရွေးချယ်တဲ့နေရာမှာလည်းအခက်အခဲရှိတာကကျွန်တော်တို့သိကြကြပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့2015 NLD အစိုးရဖွဲ့တဲ့အခါမှာသူ့ပါတီဝင်စစ်စစ်တွေကကျွန်တော်တို့တကယ်လုံနိုင်ကြတဲ့အုပ်ချုပ်နိုင်တဲ့လူတွေကောင်းကောင်းမရနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီဒီအရင်လူဟောင်းတွေကိုပြန်ပြီးတော့တောင်းရတာတွေကျွန်တော်တို့မျက်မြင်ပါပဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့အခုဟာကဒီ policy မဟာဗျူဟာသူကဒီချလိုက်တဲ့အခါကျတော့လွတ်တော်ထဲမှာကျောင်းမဲ့ပုံကိုယ်တွေကစပြီးတော့သူတို့ကဒီတခြားပေါ့နော်ဟိုဟာပေါ့တခြားပါတီကမဟုတ်ရင်တောင်မှအနည်းဆုံးဟိုအပြင်မှာ ဒီရှိနေတဲ့လူတော်လူကောင်းတွေတည်းရနေပြီးတော့ရွေးမယ်ဆိုတဲ့သဘောပါအဲ့တော့ဟိုဒီလူတွေကတကယ်တမ်းဖြစ်လာတဲ့အခါမှာတော့ပါတီဝင်ခိုင်းတာဟိုတော့ကျွန်တော်ပြီးခဲ့တဲ့ဂျားပြတ်ရွေးကောက်ပွဲမှာကျွန်တော်ကြုံရတဲ့ဟာလေးတစ်ခုတွေ့ပါတယ်ဒါ NLD လုပ်တဲ့ဥစ္စာကျွန်တော်ထောက်ခံပါတယ်အဲသူတို့ကဒီကိုယ်တိုင်လောင်းကိုသူတို့ရွေးတဲ့အခါမှာပါတီကမရွေးဘူးအဲ့ဒီလူသူလူသားစားအဖွဲ့အစည်းပေါ့နော် NGO တစ်ခုကိုသူတို့ NGO ကိုပဲရွေးထိုင်းလိုက်တယ်ရွေးထိုင်းလိုက်ပြီးတော့တင်လာတဲ့ပုံကိုမှသူတို့ကကိုင်းဒါဆိုလို့ရှိရင်ကိုယ်တိုင်လောင်းအဖြစ်ဝင်ပြိုင်မလားဝင်ပြိုင်မယ်ဆိုလို့ရှိရင်သူ့ကိုကိုယ်တိုင်လောင်းအဖြစ်တင်လိုက်တဲ့အခါမှာပါတီဝင်ခိုင်းတာပေါ့နော်အဲ့တော့သူနိုင်သွားတယ်ပေါ့ပါတီရဲ့အရှိန်နဲ့နိုင်သွားတယ်ပေါ့အဲဒါမျိုးလေးတွေတွေ့ရတယ်အဲ့တော
့ဟို
ပြောချင်တဲ့သဘောကဟိုပြောင်းပြန်ပြန်ကျင်းသုံးတာပေါ့ပါတီတဲမှာလူမွေးပြီးတော့မှဒီလူမျိုးတော်မြောက်ပေးတာမျိုးမဟုတ်ခဲနဲ့အခုကတော့ဒီတော်လူကောင်းကိုမွေးပြီးတော့မှပါတီတဲကိုပြန်သိမ်းသွင်းတာမျိုးပေါ့ဒီဟာကလည်းကျွန်တော်ထင်တယ်ဟိုတကယ်ကိုဟိုဖြစ်တဲ့ဒီတော်လူကောင်းရလာလို့ရှိရင်ကျွန်တော်တို့ပါတီတစ္ဆာရှိမှုပါတီရက်ခံမှုရှိအောင်ကတော့ပြန်ပြီးလက်ကျင်ပြင်ကြားပေးရလိမ့်မယ်လို့ထင်ပါတယ်
โอเคสรุปเสียอุเสียตัวเค้าเนี่ยเราดิซ้อนๆอยู่ชื่อไอ้หลูนี่ยาบ่ส่วนเราดิปาร์ตี้ทวินมาแท้จ่อพี่ยอจี้บ่หลูมะล่ะ
หลูอ่ะบ่หลูอ่ะบ่เสียเราอลิกะซงที่เนี่ยดิสิงคโปร์โรงงานမျိုးบ่เลยเราเนี่ยบ่าနိုင်ငံนี้สนิทတော့โหอย่าต้อยๆจี้တော့ไม่ถูกโดยอย่างเนี่ยแลสิงคโปร์ที่เลยส่วนกูด่าก็ทีถั่วတယ်เลยคือส่วนคือสีมาปาร์ตี้ทวินมากูอ่ะต่อไอ้หลูนี่ชื่อแต่ว่าตัวอ่ะอแงไล่จี้นะยะแต่ตัวอ่ะแท้เนี่ยล่ะแลတော်လာလဲပေါ့နော်ဥမာဆိုရဒီဌာနဆိုင်ရာဝန်ထမ်းတွေတော့ရှိမယ်ဒါမှမဟုတ်လည်းအပြင်မှာကိုယ့်အဖို့အလုပ်လုပ်နေတဲ့တော်ရဲ့ပညာရှင်တွေရှိမယ်သူကလိုက်ကြည့်ပြီးတော့သူကစီးရုံးနေတာသူပါတီရဲ့ဝင်ဖို့အဲဒေနီယာပေးမယ်ပါညာပြီးတကယ်လည်းတော်ပြောက်စားတယ်ပြောက်စားပြီးတဲ့ခါကျတော့အခုဒါမစ်ရှင်လုံးပြီးရင်ဒါအခုလက်ရှိဝင်ရုပ်ပြီးမစ်ရှင်လုံးပြီးရင်ဒါဟိုနောက်ထပ်အရန်နေနဲ့ယူထားတာပေါ့လေသူနားတော့ရင်ဝင်မဲ့အဲမှာဆိုရင်အဲ့ဒီလိုလူတွေဆိုရင်ဒါအပြင်ကနေဒါရောက်လာတာပဲဟုတ်ကဲ့အဲ့ဒီရောက်လာပါတီလေးကိုရောက်လာပြီးတော့နည်းနည်း3-5နာရီ train ပြီးပြီးတော့အဲ့ရေးပြီးရနေရာတွေကိုကျွန်တော်ရောက်သွားကြတာပေါ့နော်ဆိုရဲခါကြတော့ဒီလိုမျိုးသူကမျက်စိမပြတ်ကြည့်နေတဲ့ခါကြတော့သူကမြင်ပြီးတော့တစ်ခါလေးစီးရုံနိုင်တယ်ကိုကိုရန်လည်းပါတီကလည်းရှေ့ကကောင်းကောင်းနေလုပ်ကြတာတယ်ပေါ့နော်အဲ့တော့ဒီမှာဒီမှာကြတော့လေကျွန်တော်တို့ဒီမှာဟုတ်ပါတယ်ခုနကပြောခဲ့သလိုမျိုးလူသားချင်းချင်းနေတယ်ဒါပေမဲ့ကက်ဘိနက်တစ်ခုသာပေါ့နော်ဒီဝန်ကြီးဖွဲ့တစ်ဖွဲ့သာဒါလူ20 30ပေါ့နော်အဲ့လောက်ကတော့ဒီမှာနိုင်ငံကရွေးရကိုရဟိုကတခုနောက်တစ်ခုကဒီလွတ်တော်ကိုယ်စားလှယ်ဒီ900 600ပေါ့လေဆိုတော့ပြီးတဲ့ခါကျဒီနေနေတိုင်းလွတ်တော်ကိုယ်စားကြီးလာရင်1000ပေါ့အဲ့လောက်ကတော့ဒီရမ်းမရဖတ်ရအနေနဲ့ပြည်ပြည်ရွေးလို့လည်းရတယ်ပြီးရင် INGO NGO နောက်ပြီးတဲ့ခါကျတော့ကိုယ်ပိုင်စီးပွားရေးလုပ်နေလူအဲပြီးရင်ဆိုရဝန်နဲ့စတည်ခြင်းပေါ့နော်ဒီအများကြီးဟိုလူကြီးရေ150လောက်ရှိတယ်အဲ့ထဲမှာအရရပြီးပုံကိုရှိတယ်အဲ့လိုလူတွေမှလိုက်ရှာရင်ဒီ900 1000ကတော့ရကိုရတယ်ကြာအဲ့တော့ဟုတ်ပြီကောင်ဒီမှာဆိုပါရှိလဲဆိုအဓိကကြီးကြီးတာက higher rate နဲ့ fire rate အဲ့တော့တော်တဲ့လူတွေကိုခေါ်နိုင်မှုလိုတယ်ပြီးတဲ့ကကြာရင်မကောင်းတဲ့လူတွေကိုဖြုတ်နိုင်မှုလိုတယ်ပေါ့နော်အဲ့ဒါကြောင့်အဲ့လိုဓာတ်ရိုက်နိုင်နေဆိုတော့ဒီလူ900 1000ဒီလွတ်တော်အမတ်နဲ့ဒီနယ်ဟိုပြည်အောင်စုလွတ်တော်အမတ်ပြီးတဲ့ကကြာရင်ဒီပြည်အောင်စုဝန်ကြီး30 40ဒီလောက်ကြတော့ရဖို့ရတယ်ကြာကျွန်တော်မြင်ရတော့လူဝါရပဲပြီးတော့ခုဒါတစ်နှစ်လောက်ကျွန်တော်ရေကောက်ဝဲပေါ့လေ9လ8လ9လလူတွေရဲ့ခါကြတော့ဘာကြောင့်ပြောဒီလောက်လူတွေကကျာရွေးနိုင်ရင်ထွက်ဖို့ထွက်တယ်ဒါပေမဲ့ဘာလို့လူလဲဆိုတော့ဒီရွေးမဲ့ဖွဲ့ကဘယ်လိုမြင်တယ်လဲပေါ့နော်သူတို့အနေနဲ့ကဒီတစ်ခုနဲ့တော့ TV နဲ့ဆက်ဆက်နေဖို့လိုတယ်ကိုယ့်အကူပါတီထဲမှာနေဌာနချုပ်ထဲမှာနေနေလို့တော့မရဘူးမရဘူးနဲ့လူပေါင်းစုံနဲ့ဆက်ဆံသွားလာပြီးတော့ကြာတော့ဒီမီဒီယာတွေမှာလေ့လာကြည့်တာအစားဘယ်သူတွေကပါပြောတယ်လဲပြီးရင်တက်ဆိုင်ရနေတဲ့အင်ဂျင်နီယာဆိုလဲအင်ဂျင်နီယာပေါ့နော်ဆရာဝန်ဆိုလဲဆရာဝန်နိုင်ငံရေးသမားဆိုလဲနိုင်ငံရေးသမားဘယ်သူကတော်လဲအစားကြည့်နေပြီးတော့ရတာနဲ့တော်ကောက်ဆွဲနိုင်လို့လေလာဘူးလူပဲပေါ့နော်ဘောလုံးတက်တင်မှာတော့ဘာလို့လဲဆိုတော့စကောက်ခေါ်တာပေါ့ဗျာ
ဒီ
ကတော့ဒီကလူငယ်ချေလဲဘယ်ကောင်ကတော့တနာတော်ရဲ့ဆိုတဲ့ဟာမျိုးအဲ့လိုမျိုးကရှိထားတယ်လို့ထင်တယ်အခုရှိမရှိတော့မသိဘူးပေါ့နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတိုက်ရိုက်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးတူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုလမောင်ပါကိုလမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါအော်ဖုန်းခေါ်ပြီးတော့ကျေးဇူးတင်ပါတယ်လို့ကျွန်တော်ပြောပြရသေးတယ်ဗျာကျွန်တော်သဘောထားကတော့ဒီဟိုမဟာဗျူဟာချမယ်ဆိုရင်တော့ကျွန်တော်ကတော့ဟိုရုပ်စာမဖြစ်သင့်ဘူးလို့ထင်တယ်။ဘာကြောင့်လဲဆိုတော့ဟိုလက်ရှိသမရဦးမင်းကြီးပဲဖြစ်ဖြစ်ဒေါက်တာကောင်းမင်းပါဖြစ်ဖြစ်ချိုးမင်းသိမ့်မင်းဖြစ်ဖြစ်ဟိုတတိပုဂ္ဂလဝင်ပြိုင် NLD မဟုတ်ပဲတတိပုဂ္ဂလဝင်ပြိုင်ရင်မနိုင်နိုင်ပါဘူး။မနိုင်ပါဘူး။အဲဒီတခြားအမတ်တွေကလည်းအဲ့လိုပြောလာတယ်ဆိုရင်လည်းအဲ့ဒီအမတ်တွေလည်းတတိပုဂ္ဂလဝင်ပြန်ပြီးတော့မနိုင်ပါဘူး။ဘာကြောင့်လဲဆိုတော့ NLD ကိုကျွန်တော်တို့ကဟို130အမတ်130ကျော်ရောက်နေတဲ့တီခိုင်ဖြိုးကို ရှင်ပြီးတော့အစိုးရဖွဲ့နိုင်တာ NLD ပဲဖြစ်တဲ့အတွက်ကြောင့်ကျွန်တော် NLD ကိုမဲပေးခြင်းဖြစ်ပါတယ် NLD ကလောကမှာဆက်ဆံပြီးထုံးလို့ပြောသလိုပဲအော်ရတီးရနေပြီးတော့ပြည်သူလူထုနဲ့ပူးပေါင်းပြီးတော့အဆင့်ဆင့်ရွေးချယ်တင်မြှောက်လာတဲ့ပြည်သူ့အကျိုင်းနဲ့တက်တဲ့ကိုယ်စားလှယ်ကိုရွေးရမှာပါ ပြီးခဲ့တဲ့2015ဦးဝင်းထိန်တို့စိတ်ကြိုက်ဟိုဘိုးဦးစည်းပုံလည်းရွေးချယ်သွားပြီးတော့ရလာတဲ့အမတ်မျိုးကပြည်သူ့လက်မခံဘူးလေအဲ့လိုဖြစ်နေတာအဲ့တော့ခုတော့ဆက် NLD နေနဲ့လှုပ်တင်တာကတော့ရတီးရနေပြီးတော့ရွေးချယ်မယ်နောက်ပြီးတော့2015မှာရွေးချယ်လိုက်တဲ့ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့လည်းပြည်သူတွေကိုစော်ကားတာတွေလက်စားတာတွေရှိခဲ့တဲ့အတွက်ရှိနေစေဖြစ်တဲ့အတွက်ပြည်သူကိုကျွန်တော်တို့အနေနဲ့မိဘကတားမျိုးဟိုအဲ့ဒီအပြစ်လောက်တာတောင်းမှန်တယ်လို့မျိုးတောင်းမှန်တယ်လို့ကျွန်တော်ထင်တယ်ပါတီအနေနဲ့ကတော့ပါတီကိုပဲမဲပေးဖို့မပြောပြောစရာတော့မလိုဘူးပေါ့ဗျာပြောစရာမှမလိုတာဒီကိစ္စ
ဟုတ်ကဲ
့ကိုရွေးပြီးတော့မဲပေးမယ်ဆိုရင်တော့မနိုင်နိုင်ဘူးလို့ကျွန်တော်ယူဆပါတယ်
โอเคคุณหมอสุนีเนี่ยเจื้อสุบาเรานอกตู้แล้วชื่อบาได้เลยโกซูเวဖြစ်ပါတယ်โกซูเวตบอราแล้วโลยิ้นตุชินสุนีလို့ရပါတယ်ခင်ဗျာ
โอเคโอเคပါတီอ่ะငရေပါတီကြီးอ่ะနေပြီးတော့သူတို့ဒီဝါရချက်မထားတော့ကျွန်တော်မပြောလို့ပါဘူးเนาะကျွန်တော်ကတော့မဲခံနာရှင်တယောက်အနေနဲ့ကျွန်တော်ပြောရမယ်ဒီမှာရေကောက်ပွဲဝင်တော့မဲ့ဒီငရေပါတီရေကောက်ပွဲဝင်တော့မဲ့ဒီပုဂ္ဂိုလ်ပေါ့ဟိုရေကောက်ပွဲဝင်တော့မဲ့ဒီဂရိကုတ်တင်မဲ့ခက်ကြာကြီးပေါ့ဒီပါတီတစ်ခုအနေနဲ့ဆိုလို့ရှိရင်ပါတီမူဝါဒနဲ့နဲ့ဆက်ပြီးပါတီကိုသားကြီးကိုယ်စားလှယ်ရေးဆက်တဲ့ရောက်သွားပြီဆိုလို့ရှိရင်သူတို့အနေနဲ့သူတို့နဲ့ဆက်ခြင်းကမူဝါဒကိုပြေဖယ်ဖို့အတွက်ခတ်ပါတယ်ပါတီကလည်းဆက်ပြန်ရတာကိုမှတ်ပြီးပုဂ္ဂလာတွေအနေနဲ့ဒီပုဂ္ဂိုလ်တွေအနေနဲ့နဲ့ဆက်ခြင်းကဒီလိုဆက်တဲ့ရောက်တဲ့အခါမှာတော့သူတို့ငကိုယ်တွေကပြေခဲ့တဲ့ပြည်သူဖြစ်တယ်ဟာဆက်လက်ထိန်းတာမထိန်းတာဆိုတော့အမှန်တရားပြရကောင်းပါတယ်ဒါဆိုတော့ကျွန်တော်စကပုံးရှိတယ်စက်ကောက်ခံနေရတယ်ကောက်ခံနေရဆိုတာမျိုးပေါ့ဒီပါတီမူဝါဒနဲ့ဝင်သွားတဲ့ပုဂ္ဂိုလ်တွေတောင်ချုပ်ချုပ်နော်ပါတီကချုပ်ကုန်ကြတာလည်းရတာချုပ်ပေါက်ပြီးချက်သွားကြတာလည်းကြားနေရတယ်ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်အရင်ကတော့ပါတီကြည့်တယ်ကျွန်တော်မဲခန္ဓာချင်းပြောင်းနေလို့ပြောတာနော်ပါတီကိုကြည့်ပြီးတော့လည်းကျွန်တော်မဲပြင်ပါဟု
တ်ကဲ့ကိုဆိုရဟုတ်ကဲ့ကိုဆိုရဆွေးနွေးရကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်မေးချင်တာအခုတို့2008ဖွဲ့စည်းပုံပြင်တာကလို့ဖြစ်သွားလဲအဲ့ဒါကျွန်တော်တို့မသိသေးဘူးလေနော်အခုအရေးချင်းရှိတဲ့လူတွေရေးပါဆိုဗမာပြည်မှာအရေးချင်းရှိတဲ့လူတွေရှိပါတယ်အရေးချင်းရှိတဲ့လူတွေကတိုင်းရင်းသားတွေထဲမှာလည်းရှိပါတယ်လူမျိုးကြားတွေမှာလည်းရှိပါတယ်ဟုတ်ကဲ့ဒီလောက်ပါပဲဆို
ဟုတ်ကဲ့ကုသမောင်ဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာတွေအီးမေးလ်တွေပို့ဆွေးနွေးထားတဲ့ပုံစံတွေကိုလည်းတစ်လက်စာတွေပေါ်ပြချင်ပါတယ်အရင်ဆုံးစာတစ်စာကတော့ American ပြည်တော်စုမောင်တတနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
တိုင်းသားဒေသတွေမှာဗိုလ်ချုပ်ခြေရုပ်စိုက်ထူတဲ့ပြဿနာတွေစစ်ပွဲပဋိပက္ခတွေခွဲပြားနေတဲ့ပါတီတွေကိုစုပြီးပါတီတစ်ခုတည်းတည်ထောင်တာတွေအလုံးလက်မဲ့ပြဿနာတွေကိုမဖြေရှင်းနိုင်တဲ့အပြင်ရွေးချယ်ခံကိုယ်စားလှယ်တွေနဲ့ပြည်သူတွေထိတွေ့မှုပိုင်းအားနည်းချက်တွေကြောင့်2020ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့ပြည်내ဒေသတွေမှာအနိုင်ရရှိဖို့ခက်ခဲလာနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်တိုင်းဒေသကြီးတွေမှာလည်း88ကျောင်းသားခေါင်းဆောင်တွေရဲ့ပါတီတွေနဲ့ဒီစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပါတီတွေကအကောင်မောင်းတဲ့ရှင်ပြိုင်ကြမှာဖြစ်တဲ့အတွက် NLD ပါတီအနေနဲ့ပါတီနဲ့မဲဆန္ဒရှင်တွေပေါ်မှာတစ္ဆာစောင့်တည်ပြီးပြည်သူတွေကိုစည်းရုံးနိုင်တဲ့စွမ်းအားနဲ့ပြည်သူတွေရဲ့လိုလားချက်တွေကိုအရေးချင်းပြည့်မီစွာဆောင်ရွက်ပေးနိုင်မဲ့ကိုယ်စားလှယ်မျိုးတွေလိုအပ်နေပြီလို့ယူဆမိပါတယ်။ဒါပြင်ပါတီအနေနဲ့ရွေးချယ်ခံကိုယ်စားလှယ်တွေအနေနဲ့လွတ်တော်တွေနဲ့ဥပဒေပြုဖို့ဆွေးနွေးတဲ့အခါမှာလွတ်လွတ်လပ်ဆွေးနွေးနိုင်ဖို့ဘဝကချမှတ်ထားတဲ့တင်းကျပ်တဲ့စီမံစည်းကမ်းတချို့ဖြေလျှော့တင်တယ်လို့လည်းယူဆမိပါတယ်။ပြည်သူတွေတည်အောင်ကိုယ်စားလှယ်လောက်အမည်စင်းတွေထုတ်ပြန်တဲ့အခါမှာလဲအမျိုးသားရေးသမားတွေကိုကြောက်ရွံ့ပြီးအရေးချင်းရှိတော့လဲလူမျိုးဘာသာမတူသူတွေကိုခြံလက်ထားတာမျိုးတွေလည်းမရှိသင့်ဘူးလို့ယူဆမိပါတယ်။ဒါမှသာ2020ရွေးကောက်ပွဲမှာပြည်သူတွေရဲ့ထောက်ခံမှုတွေပုံမရရှိလာပြီးအရေးချင်းပြေဝတဲ့ကိုယ်စားလှယ်တွေနဲ့ NLD ပါတီရဲ့ဂုဏ်ရှိန်ဟွာကြီးကျယ်ထွန်းတောက်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့မောင်တသနာဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ။
2029ရွေးကောက်ပွဲမှာ NLD ကပါတီကိုကြည့်ပြီးမဲမပေးပဲကိုယ်စားလှယ်လောင်းတွေကိုကြည့်ပြီးတော့မဲပေးဖို့ဆောင်ဖို့ချမှတ်ဆောင်ရွက်မယ်ဆိုတာကောင်းပါတယ်။ဒါပေမဲ့ပြည်သူနဲ့ပါတီတဘောရာအမြင်မတူတာတွေရှိလာနိုင်ပါတယ်။အကောင်ဆုံးကတော့လူကိုရောပါတီကိုပါကြည့်ပြီးမဲပေးကြတာမျိုးဟာပိုသဘာဝကျပါတယ်။တင့်တော်ပါတယ်။အရေးကြီးတာကကိုယ်စားလှယ်လောင်းရွေးချယ်ရထားမှုမှာအခြေခံစဉ်းစားရမယ့်အချက်အလက်တွေမူရေတဘာဝကျဖို့မူမှန်ဖို့ပက်လိုက်မှုကင်းဖို့ကလေထားဆောင်ရွက်ပေးရပါလိမ့်မယ်။ဒါဟာပါတီရဲ့အထူးတာဝန်ဖြစ်ပါတယ်လို့ဆိုချင်ပါတယ်။ကိုယ်စားလှယ်လောင်းစီစီရွေးချယ်ရထားမှာပါတီကချမှတ်ထားတဲ့မူဝါဒန ိုင်ငံရေးအမြင်တို့အပေါ်မှာနှစ်နှစ်ကကယုံကြည်လက်ခံသူပါတီရဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးကြိုးပမ်းမှုတမိုင်းမှာအနစ်နာအဆုံးရှုံးခံပြီးတော့ခင်ခိုင်မြဲမြဲပါဝင်လှုပ်ရှားခဲ့သူတာဝန်တွေကိုလေးစားပြီးကျိုးနွန်စွာလက်ခံဆောင်ရွက်နိုင်မဲ့သူနိုင်ငံနဲ့ပြည်သူတို့အကျိုးအတွက်ကိုကျိုးကိုမငဲ့ရိုးသားတည်ကြည်စွာဆောင်ရွက်မဲ့သူပညာအရေးအချင်းအပြင်လဲအဆင့်မြင့်တာဝန်တွေကိုဆောင်ရွက်နိုင်လောက်အရေးချင်းရှိသူဆိုတာတွေကိုသတ်မှတ်ရွေးချယ်သင့်တယ်လို့ထင်ပါတယ်ပြည်သူတွေအသိမြင်ကျွဲနေပါပြီအခုခါပါတီရဲ့မူဝါဒနဲ့စွမ်းဆောင်ရည်များအပေါ်အကဲခတ်လေ့လာမဲပေးကြမယ့်အချိန်ဖြစ်နေပါပြီဒီမိုကရေစီစနစ်အမှန်ကိုလှူလာနှစ်သက်ထူထောင်လို့သူတွေကအများစုဖြစ်နေပါပြီဒါကြောင့် NLD ဟာလူကိုရောပါတီကိုပါကြည့်ပြီးတော့လက်ခံမဲပေးကြဖို့ဆောင်ပုတ်ချမှတ်စည်းရုံးသွားမယ်ဆိုရင် NLD ကအများစုအောင်နိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒါတော့ဦးစိန်မောင်ရဲ့သဘောထားပါနောက်ထပ်ကျွန်တော်တို့ Facebook ကနေပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်မရေးတန်တာချို့ဖတ်ပြပေးပါဦးခင်ဗျာ
Socialist နဲ့မဲပေးတော့ကပါတီလဲရွေးခွင့်မရှိလူလဲရွေးခွင့်မရှိပါရဲ့2015တာမက1990ပြည့်နှစ်ကလဲပါတီသာအဓိကပါ2020မှာလဲပါတီကပေးသူများကိုသာမဲပေးမှာပါဒေါ်ဆန်းစုကြည်ပါတီကအစိုးရမလုပ်ခဲ့ဘူးပါဘူးအခုအစွမ်းကုန်လုပ်နေကြတာမြင်နိုင်ပါတယ်ဆိုပြီးတော့ဒီသရရှင်တန်အေသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်ဒီဆော်ဝါလေးမြင်းဆွေဆိုတဲ့ဒီ Facebook account ပိုင်ရှင်ကတော့ဒီလိုလူမျိုးရွေးချင်ပါတယ်မာကဒေဝလင်္ကာကဆိုရည်တအကြားမြင်များခြင်း2ကိုနှုတ်အမူအရာယဉ်ကျေးပြီးတော့ရုပ်ဆင်းအင်္ဂါပြည့်စုံခြင်း3ကိုချင်းတရားကောင်းခြင်း4ရဲစွမ်းတက်တီပြည့်စုံခြင်း5လုံလဝရိယရှိခြင်း6ကာယညာနာပြည့်စုံခြင်း9ဥစ္စာပစ္စည်းမမမောခြင်းတို့ပဲဖြစ်ပါတယ်ခိခါလာအမြင်နဲ့ထပ်ပေါင်းရင်တော့1နိုင်ငံသားဆစ်ဖြစ်ခြင်း2မျိုးရိုးဇာတိအစဉ်ကျဲခြင်း3တရားဆောင်တက်ခြင်း4ဉာဏ်ပညာပြည့်စုံခြင်းငါမကောင်းမှုဆောင်သူဖြစ်ခြင်း6ဥရေလေးစားလိုက်နာသူဖြစ်ခြင်း9မျိုးရွာလူတို့ရဲ့နှစ်သက်လူလားသူဖြစ်ခြင်း10နောက်ခံစည်းဝါဒနာခိုင်မာခြင်းစသဖြင့်ပြည်စုံမှုလိုပါတယ်ဒါအပြင် street politics and table talk politics မဟုတ်ဘဲနဲ့ educated politics တမာဖြစ်ဖို့လိုပါတယ
်ဟုတ်ကဲ့နောက်ထပ်ဒီ Facebook ကပေးထားတဲ့စာတချို့ကိုလည်းတစ်လက်စာတွေပေါ်ပြခြင်းပါတယ်တယောက်ကတော့ကိုတင်ဦးဆိုတဲ့ account ပါရှင်မှာသူကတော့ NLD ပါတီနေနဲ့ရွေးကောက်ပွဲမဟာဗျူဟာအသစ်ကိုလက်တွေ့ကျင့်သုံးခဲ့မှာဆိုရင်လာမယ့်ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရပါတီဖြစ်မှာတည်ကြပါတယ်ဒီလိုအနိုင်ရပါတီဖြစ်အောင်ပြည်သူလူထုတရက်လုံးရဲ့စိတ်ဆန္ဒတိုင်းဖြုတ်သိရင်ဖြုတ်ဖြစ်သိရင်ဖြစ်ပြင်သစ်နာကိုပြင်နိုင်တဲ့အရေးချင်းရှိသူကမဲပေးရွေးချယ်တင်ပါတယ်ဆိုပြီးသူကရေးပါတယ်နောက်သူကတော့အမှန်တရားချစ်မြတ်နိုးသူလို့အကောင့်မှာနာမည်ပေးထားပါတယ်သူကတော့အခုလက်ရှိမြန်မာပြည်မှာ NLD ပါတီထက်ကောင်းတဲ့ပါတီရှိရင်ပြောပါတဲ့ NLD ပါတီထက်ပြည်သူကိုလေးစားတဲ့ပါတီမရှိတဲ့အတွက် NLD ပါတီကိုပဲမဲပေးရပါမယ်အခုလက်ရှိခြေဦးပြင်ဆင်ရေးမှာဘယ်ပါတီဘယ်ဖွဲ့စည်းကမှပြင်ဆင်မှုလုပ်တာမရှိပါဘူးတဲ့စေုပ်ချုပ်ရေးကိုပဲပြန်သွားနေတဲ့ပါတီတွေများနေပါတယ် NLD ဆိုတော့လက်ထက်မှာကျေးလက်ဒေသတွေပုံမဖွံ့ဖြိုးတိုးတက်လာတာမြင်းမြရတဲ့ချက်ပါတယ်ဒါကြောင့် NLD ပါတီကိုပဲမဲပေးသင့်ပါတယ်ဆိုပြီးသူသဘောထားရေးပါတယ်နောက်ထပ်စာတချို့လည်းရှိပါသေးတယ်နန်းလောင်ဖတ်ပြပေးပါလားခင
်ဟုတ်ကဲ့ဦးထွန်းဆိုတဲ့အကောင်ကတော့အရေးချင်းဆိုတာပါလဲဘွဲတွေတန်းစီပြထားပြီးပြည်သူကောင်းကျိုးတိုင်းပြည်ကောင်းကျိုးမလုပ်တိုင်းရင်အသေးကြားကမဲတပြားနှမျောစရာချင်းလက်တွေ့ချိပါအောင်ဘာမှဖြစ်မလာဘူးလေလို့ရေးပါရရှင်နောက်တစ်ယောက်ကတော့ညီရုံဂက်လို့အတန်ထွက်မဲ့ထင်ပါတယ်သူကတော့ NLD အနေနဲ့ပါတီကိုကြည့်ပြီးတော့မဲပေးခိုင်းတဲ့မူဟောင်းစနစ်ဟောင်းငေါ်တာဆက်လက်ကျင့်သုံးမယ်ဆိုရင်ပိုအဆင်ပြေလောက်ပါတယ်လူလူကလူကိုကြည့်ပြီးမဲပေးရလောက်အောင်နိုင်ငံရေးအသည့်ဝန်ဆောင်မပြည့်စုံကြသေးလို့ပါတဲ့ကြံတဲ့တစ်ယောက်ကတော့မောင်တုံညပါရှင်သူကတော့2020မှာ NLD အွန်လိုင်းရေးအတွက်ပါတီကိုမကြည့်ပါနဲ့လူကိုကြည့်ပါဆိုရဲမူတစ်ခုတည်းနဲ့တော့ထင်းတဲ့လောက်အခြေအနေမကောင်းနိုင်ပါဘူးဗျာတဲ့အမေစုကိုယ်တိုင်ရွေးကောက်ပွဲမတိုင်ခင်ကပြောခဲ့တဲ့စကားတွေပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ပြင်းနိုင်ပြီးတော့သမရကြီးကလည်းပြည်ထဲရေးကိုနိုင်အောင်ဂိုင်းပြီးတရားရေးမှန်နိုင်ကိုတက်မှတ်ပေးနိုင်မှပါတီကလည်းတကယ်လူတော်လူကောင်းတွေအများကလက်ခံနိုင်တဲ့သူတွေကိုရွေးချယ်ပေးနိုင်မှတော်ကကြမယ်လို့ခံမှန်မိပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့နောက်စားစားတော့ဥတင်ဝင်ဖြစ်ပါတယ်မက်ကွန်ညိုဖတ်ပြပြပါမယ
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာလွှတ်တော်ကိုယ်စားလှယ်ရွေးချယ်ရတာမလွယ်ပါဘူးပါတီကိုလည်းကြည့်ရပါတယ်လူကိုလည်းကြည့်ရပါတယ်လူကိုပဲကြည့်လို့ရှိရင်ကိုယ်စားလှယ်လောင်းရဲ့အရေးချင်းကိုသိဖို့လိုပါတယ်မလွယ်ပါဘူးဘာလို့လဲဆိုတော့မဲဆွဲမှပဲသိရတာမျိုးပါသူ့ရဲ့ကိုယ်ရေးအကျဉ်းလေးဖတ်ပြီးဆုံးဖြတ်ရတဲ့အခြေအနေဖြစ်နေတာလေဘွဲတွေကလည်းသိတဲ့အတိုင်းအတုကရှိသေးသူ့ရဲ့နောက်ကျောင်းတဲ့နိုင်ငံရေးအသည့်ကိုလည်းဘာနဲ့တိုင်မလဲခက်ပါတယ်ဗျာပါတီကိုကြည်ပြန်တော့လေမူဝါဒတွေချပြတာတွေကတော့မစားရဝကမန်းပါအကောင့်ထဲပေါ်တဲ့အခါအဖျားရှုသွားတာပါဒါကလည်း2008အခြေခံဥပဒေကြောင့်ဖြစ်နေတာဆိုတော့ခက်တာပေါ့ဗျာက
ကျွန်တော်တို့ကတော့အခွင့်အရေးကိုလက်မလွတ်ဖဲလူကောပါတီကောရနိုင်သလောက်လေ့လာပြီးမဲပေးမယ်လို့စဉ်းစားပါတယ်အားတော့မရဘူးပေါ့ဗျာဥတင်ဝေးဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒီတော်တော်ရှင်ရဲ့စာရီထဲမှာတော့ဟိုသူတို့ရဲ့မျောလင့်ချက်တွေစံနာတွေ wish list ဆိုဆိုရမှာပေါ့လေဆိုတော့ဒီချိန်ထဲမှာပဲဒီလိုအားမလို့အားမရအတန်နေလဲထင်ရနေတာတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့1မိနစ်လောက်တော့ချိန်ရပါသေးတယ်ဆိုတော့ကျွန်တော်တို့ဒီအပြင်နဲ့သုံးသက်တဲ့သူတွေကိုအပိတ်အနေနဲ့သုံးသက်စေချင်တာကတော့ကျွန်တော်တို့ဒီလူလူတွေရဲ့လိုအပ်ချက်တွေစံနာတွေနဲ့တစ်ထပ်တည်းကြားဖို့ဆိုရင်ဟို NLD ပါတီတွေမဟုတ်ဘူးပေါ့လေနိုင်ငံရေးပါတီတွေအနေနဲ့အရေးအကြီးဆုံးလုပ်ဖို့လိုတဲ့ကိစ္စရှိမယ်ဆိုရင်ဘာလို့များပြောနိုင်မလဲဆရာဦးစီရဲ့သူအရင်ဆုံးဆွေးနွေးပြောလား
ကြော်လူရွေးချယ်ရမူဝါဒပြတ်ဖို့လိုရဗျအဲအဲ့အမျိုးပြတ်တယ်ဆိုရင်အဲ့ဒီလူတော်နဲ့လူကောင်းပေါ့လေအဲ့တော့ဒီဟိုနိုင်ငံအတွက်အကျိုးပြုမဲ့လူကိုပါတီရဲ့လိုအပ်ချက်ကိုလည်းအဲကိုကတည်ပြီးတော့နားလည်ပြီးတော့နိုင်ငံအတွက်အကျိုးပြုမဲ့လူပါတီအတွက်အကျိုးရှိမဲ့လူပေါ့နော်အဲ့လိုလူတွေကိုရွေးထားနိုင်ဖို့လိုတယ်နောက်ပြီးတဲ့ခါကျရင်ဒီ20မူဝါဒပေါ့လေရွေးပြီးတဲ့ခါကျရင်လူငယ်လူကြီးလူလတ်ပေါ့လေမျက်မျက်တော်ဖြစ်အောင်လှုပ်ထားဖို့တယ်
ဗျဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးရဲ့ထွန်းအောင်ခင်ဗျာကျွန်တော်တို့ဒီနိုင်ငံရေးပါတီအနေနဲ့ဒီလူလူဆန္ဒတွေကိုဖြည့်ဆည်းနိုင်မှုဆိုအရေးကြီးဆုံးဘာတွေများလုပ်ဖို့လိုမလဲဆရာအချိန်တစ်မိနစ်လောက်ရပါတယ
်အဲလောလောဆယ်ကတော့အခုဒီကျွန်တော်တို့ရွေးကောက်ပွဲတွေမှာအဲလူတော်လူကောင်းတွေကိုကျွန်တော်ရွေးချယ်ပြီးပါတီရတင်နိုင်ဖို့ကတော့အဓိကကြပါတယ်လေရည်ရှိမှာကတော့ပါတီတီထောင်ရေးကိုကောင်းအောင်လုပ်ရပါမယ်ပါတီကနိုင်ငံမှန်ကန်မှုပေါ့လေအဲ့ဒါကိုလည်းဒီမိုကရေစီလေးကျချနိုင်အောင်အဲ့ဒီလမ်းစဉ်အတိုင်းကျွန်တော်တို့တိုင်းပြည်ကိုအဲဒီပြောင်းသွားမယ်ဆိုတဲ့အကြောင်းကိုလည်းယုံကြည်မှုရှိလာအောင်ကျွန်တော်ဆောင်ရွက်ဖို့ရည်ရှိမှလိုအပ်ပါတယ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးကြတဲ့သတင်းစာဆရာဦးစေးရဲ့သူဦးရထွန်းကိုရင်ပါဝင်ဆွေးနွေးရဲ့သူတွေစာရေးသားပြဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းဝင်လဲအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လင်းပေးခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။မနက်ပိုင်းတနင်္ဂနွေနေ့မနက်ပိုင်း6:00နာရီကနေ 9:00 နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုက်လက်မီတာ190တို့ကနေဒါရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီချိန်မှာနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့မြန်မာကမ္ဘာသတင်းတွေထဲကမြန်မာပြည်ကြောင့်ကောက်နှုတ်ချက်အီဒီယန်3အင်္ဂလိပ်သင်ခန်းစာဒါရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေပဲဖြစ်ပါရဲ့ရှင်။အခုစနေမနေ့ခင်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါအောင်မရှင
်။ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲတော်ရေးအဆုံးဖြတ်ပေးဖို့ဗြိတိန်လွှတ်တော်ကဒီကနေ့ပဲရွှေ့ဆိုင်းလိုက်တဲ့အတွက်ဒီလကုန်နောက်ဆုံးထားခွဲတော်ရေးအစီအစဉ်လည်းမရေမရဖြစ်သွားပါတယ်။ဗြိတိန်ခွဲတော်ရေးအထက်ဝန်ကြီးချုပ် Boris Johnson က EU နဲ့ညှိနှိုင်းရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုနိုင်ရေးဗြိတိန်လွှတ်တော်မှဒီကနေ့အရေးပေါ်ညှိလာခံကျင်းပပြီးအခြေအတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ထောက်ခံမဲ322မဲ၊ကန့်ကွက်မဲ306မဲနဲ့ဥပဒေအဖြစ်လွှတ်တော်ကအတည်ပြုတဲ့အချိန်ထိရွှေ့ဆိုင်းထားဖို့ဆုံးဖြတ်လိုက်တာပါ။လွှတ်တော်ရဲ့ဆုံးဖြတ်ချက်တမန်ရမှာခွဲထုတ်ဖို့မဖြစ်နိုင်တော့တဲ့အတွက်ရက်ထပ်ထုတ်ဖို့ EU ကိုဝန်ကြီးချုပ် Johnson ကတောင်းခံရတော့မှာဖြစ်ပါတယ်။မက္ကဆီကိုရဲတပ်ဖွဲ့နဲ့မွေးရခိုင်နာတွေအပြန်အလှန်ပစ်ခတ်မှုအတွင်းမက္ကဆီကိုမွေးရရစာ El Chapo Guzman ရဲ့တာဖြစ်တူကိုဖမ်းမိပြီးမှပြန်လွတ်ပေးခဲ့တဲ့လို့အပေါ်မက္ကဆီကိုသမ္မတကကာကွယ်ပြောဆိုနေပါတယ်။ El Chapo ရဲ့အသားကိုမက္ကဆီကိုလူမျိုးရေးတပ်ဖွဲ့တွေဖမ်းဖို့ကြိုးစားရင်းမွေးရခိုင်နာတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတဲ့လူရဲ8သိန်းကျော်ရှိတဲ့ကူလီဂန်မြို့ကလမ်းတွေကိုတောက်ကြနေကစားပြီးတော့အခုချိန်ထိပိတ်ဆို့ထားတာပါ။ကြာရာပတိနေ့ပစ်ခတ်မှုမှာလူရှိဦးထက်မနည်းသိဆုံးခဲ့ပါတယ်။ဒီဖြစ်ဟာလူမျိုးရေးတပ်ဖွဲ့နဲ့မွေးရခိုင်နာတွေကြားတရင်သုံးပတ်အတွင်းတရင်တပတ်အတွင်း3ချိန်မြောက်တွေ့ထွက်တန်ရုံပစ်ခတ်မှုဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂဟာပြည်နယ်ကဗလီတစ်ခုမှာတောက်ကြနေကဝတ်ပြူဆူတောင်းချင်းအတွင်းဖောက်ခွဲတိုက်ခိုက်မှုကြောင့်လူ69ဦးကသေဆုံးသွားရပြီးဒီကိမှာတော့အပြည့်အစီပုံအောင်မှာရုပ်အလောင်းတွေထပ်ပြီးတော့ရှာဖွေဖို့ရဲတပ်ဖွဲ့နဲ့ဒေသခံတွေကလှုံ့ဆော်နေပါတယ်။ဟာကာမီနာခရိုင်ဂျာဝရာမြို့ကဗလီထဲမှာလာပြီးတော့ဘုံထောင်ထားတာလည်းဖြစ်ပါတယ်။
စနေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါ။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအပေးနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.